mengalami sesuatu yang kami ini mempunyai ibadah kalau manusia manusia sana
kita ini dalam mayudi macam apa itu ada. မဂဝိပဿနာဝါပတရားစခန်းပွဲကြီးမှာကျေးဇူးပြုနေကြဖြစ်တဲ့ပရိသတ်သမုပ္ပါဒရားတော်များကျေးဇူးပြုပေးမှဖြစ်ပါတယ်ပရိသတ်သမုပ္ပါဒရားတော်များမဟောကြားကြမိမနာကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားတခင်ကရောမြတ်ကြီးအားနမောတတသုံးကျင်ရွတ်ဆိုပြုသောကရောကြပါကုန်စို့နမောတတသကဝတော် အရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ ရသောဘုရားတခင်ကရောမြတ်ကြီးကအမိန့်ရှိတယ်တယောမိဘေကဝေဓမ္မေအပဟာယပပအပဘောတယောမိဘေကဝေဓမ္မေအပဟာယအပဘောရာဂဝိနေတုံဒေါသဝိနေတုံမောဟဝိနေတုံနဲ့မြန်မာလိုပြန်လိုက်မယ်ဆိုရင်ရာဂဒေါသမောဟပယ်တတ်ဖို့ရန်အတွက် တရားသုံးမျိုးကိုရှေ့ဥစွာမိမိတို့ရဲ့အတိထဲမှာပယ်ထားရမယ်ဉာဏ်ထဲမှာရှင်းထားရမယ်အရိတရားသုံးမျိုးမပယ်ဘဲနဲ့ရာဂပယ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့အရိတရားသုံးမျိုးမပယ်ဘဲနဲ့ဒေါသပယ်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးတဲ့အရိတရားသုံးမျိုးမပယ်ဘဲနဲ့မောဟပယ်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးတဲ့ ဒါကြောင့်မလို့ရာဂဒေါသမောဟဆိုတဲ့တရားတွေကိလေသာတရားတွေပယ်ခြင်းမှာတယ်ဆိုရင်ပရမရှိဖြစ်ဖြစ်နဲ့တရားသုံးမျိုးကိုပယ်တတ်ပြရမှာဖြစ်ပါတယ်အရိတရားသုံးမျိုးကဘာလဲဆိုရင်တဲ့သက္ကာယဒိဋ္ဌိဝိသိကိစ္စသီလပဒပရမတ္တနံပါတ်၁ကသက္ကာယဒိဋ္ဌိနံပါတ်၂ကဝိသိကိစ္စ နံပါတ်၃ကတိလပတ္တပရမတ္တတရားဘယ်နှပါလဲအဲ့ဒီ၃ပါးကိုအရင်ဆုံးပယ်ထားလိုက်ပါနော်ဘယ်ချိန်ကစပယ်ရမလဲလို့ဆိုလို့ရှိရင်ရာဂဒေါသမောဟကိလေသာတရားများပယ်တတ်ဖို့ရစကြိုးစားတဲ့အချိန်ကစပယ်ရမှာဟုတ်ရလားအခုဘုန်းကြီးတို့ပြိတ္တတွေတရားအားထုတ်ကြတယ်တရားနာကြတယ်ဘာလို့ အားထုတ်ကြတယ်လေဒါကတော့သမောဟကိလေသာတရားတွေပယ်ခြင်းလို့ဘာဖြစ်လို့ဒါကတော့သမောဟကိလေသာတရားတွေပယ်ခြင်းရတာလဲနိဗ္ဗာန်လိုခြင်းလို့ကိလေသာမပယ်ဘဲနဲ့နိဗ္ဗာန်မရောက်ဘူးကိလေသာပယ်မှနိဗ္ဗာန်ရောက်အဲ့ဒီကိလေသာထဲမှာအဓိကကတော့တဏှာပေါ့တဏှာသမုဒိယဘဝင်ဆိုတဲ့အတိုင်းပဲတဏှာဆိုတာသမုဒိယသစ္စာတဏှာတစ်ပါးတဲ့သမုဒိယသစ္စာလားဆိုတော့ဒီလိုတော့မဟုတ်ဘူးတဏှာနဲ့တကဝ အာလုံးတဏှာငင်တစဉ်ပါတရားတွေဟာသမုဒိယသစ္စာတွေကြီးပဲအဲ့ဒီတည်းမှာခေါင်းဆောင်ကတော့တဏှာပေါ့လीเนาะသမုဒိယသစ္စာမပယ်ဘဲနဲ့ဒုက္ခငြိမ်းပါလိမ့်မယ်လို့ဒုက္ခသစ္စာငြိမ်းပါလိမ့်မယ်လို့ဘယ်လိုမှမျှော်လင့်လို့မရဘူးဒုက္ခသစ္စာမငြိမ်းဘဲနဲ့လည်းပဲဒုက္ခသစ္စာတွေဇံမသိမ်းဘဲနဲ့လည်းပဲ နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာရပါလိမ့်မယ်လို့ဘယ်လိုမှမျှော်လင့်လို့မရဘူးဒါကြောင့်နိဗ္ဗာန်လိုခြင်းရင်ဒုက္ခသစ္စာသိအောင်လုပ်ရမယ်ဒုက္ခသစ္စာသိခြင်းရင်သမုဒိယသစ္စာငြိမ်းအောင်လုပ်ရမယ်သမုဒိယသစ္စာဆိုတာတဏှာဆိုတဲ့အတိုင်းအဲ့ဒီတဏှာတရားကိုပယ်တတ်ရမယ်အဲ့ဒီတဏှာတရားကိုပယ်တတ်ခြင်းမှာလဲဆိုရင်ဟောရိတရားသုံးမျိုးကိုအရင်ဆုံးမိမိတို့ရဲ့တဏ္ဍာမှာ ကင်းနေအောင်ရှင်းနေအောင်မိမိအတိထဲမှာမိမိအမြင်ထဲမှာမိမိသဘောပေါက်ထားတဲ့ထဲမှာဒါတွေမရှိသေးနဲ့ဒါပဲရေးကြည့်ပါလေမိမိအမြင်ထဲမှာ မိမိအတိထဲမှာမိမိသဘောပေါက်ထားတဲ့အထက်မှာဟောရီတရားသုံးမျိုးရှိနေမယ်ဆိုရင်ဘလို့နည်းနဲ့မှရှေ့ဆက်သွားလို့မရဘူး။ဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေကယနေ့ဝိပဿနာဆိုတဲ့လမ်းကြောင်းပေါ်ကိုရှောက်ဖို့ရန်အတွက်ကြိုးစားနေကြတာ။မဲခင်ဆိုတဲ့လမ်းကြောင်းကိုရှောက်ဖို့ရန်အတွက်ကြိုးစားနေကြတာ။မဲခင်ဆိုတာကမက္ကနဲ့အင်္ဂါမက္ကဆိုတာကလမ်းအင်္ဂါဆိုတာကစိတ်ပိုင်းပဲသွားမဲ့လမ်းလဲနိဗ္ဗာန်သွားမဲ့လမ်းနိဗ္ဗာန်သွားမဲ့လမ်းကြောင်းပေါ်ကိုဘုန်းကြီးတို့ပရိသတ်တွေကနေ့တက်ရောက်ပြီးတော့ရှောင်လှမ်းနေကြတဲ့ပုဂ္ဂိုလ်တွေဒီတော့နိဗ္ဗာန်သွားမဲ့လမ်းကြောင်းပေါ်ကိုတချို့လည်းပဲမရောက်တတ်ရောက်တတ်တချို့လည်းပဲရောက်စပြုတ်နေပြီတချို့လည်းပဲပြင်းပြင်းပြင်းပြင်းရောက်နေကြပြီဟုတ်တယ်မလားတချို့လည်းပဲရောက်ရုံနဲ့မကဘူးရှောင်လှမ်းနေကြပြီအဲ့ဒီလမ်းကြောင်းပေါ်ကနေရှောင်လှမ်းလို့လိုရာပန်းတိုင်တို့တဝဲတစ်ပြက်ရောက်လူကမန်တဝဲတစ်ပြက်ရောက်နေကြပြီအဲ့ဒီချို့လည်းပန်းတိုင်တို့ရောက်လူကမန်ဖြစ်နေကြပြီအဲ့ဒီချို့လည်းပန်းတိုင်ကိုရောက်ပြီးသားပုဂ္ဂိုလ်တွေလည်းပဲရှိနေကြပြီဘယ်ပုဂ္ဂိုလ်တွေဟာပန်းတိုင်ရောက်နေကြပြီလို့မပြောနိုင်ပေမဲ့လို့လည်းပဲဟောဒီပရိသတ်ထဲမှာပန်းတိုင်ရောက်နေကြတဲ့ပုံကိုယ်ကြီးအများကြီးရှိပါတယ်နော်ပန်းတိုင်မရောက်သေးပေမဲ့ပန်းတိုင်ရောက်ခါနီးနေတဲ့ပုံကိုယ်ကြီးလည်းရှိနေကြတာပဲပန်းတိုင်ရောက်ခါမနီးသေးပေမဲ့တဝဲတစ်ပြက်ရောက်နေကြတဲ့ပုံကိုယ်ကြီးလည်းရှိနေကြတာပဲအဲအများအပြားဖြင့်တော့ဟောဒီလမ်းကြောင်းပေါ်တို့ရောက်ခါစားပုံကိုယ်ကြီးရောက်လူကမှန်ဖြစ်နေတဲ့ပုံကိုယ်တွေရောက်ဖို့ရန်ကြိုးစားနေတဲ့ပုံကိုယ်တွေဒီပုံကိုယ်တွေကပုံများမှာပေါ့နော်ကျေကောင်းမြရီလမ်းကြောင်းပုံကိုရောက်တော့မယ်ဆိုတော့ကိုယ်အမြင်လေးတွေရှင်းနေဖို့လိုတယ်အမြင်လေးတွေပြောင်းနေဖို့လိုတယ်နော်အမြင်လေးတွေပြောင်းနေဖို့လိုတယ်ငါကကမြင်ထားတဲ့အမြင်တွေလုံးဝမရှိသေးနဲ့လုံးဝပယ်ဖြောင်းပလိုက်ငါကကဗာနဲ့မြင်တော့ပကတိမျက်စိနဲ့မြင်တယ်အခုဗာမျက်စိနဲ့ပြောင်းကြည့်ရမှာလဲဉာဏ်မျက်စိနဲ့ပြောင်းကြည့်ရမှာမျက်လုံးပြောင်းကြည့်ထားဖို့လိုတယ်စောစောကသဘောပေါက်ထားတာတွေဒီနေရာမှာဘာတစ်ခုမှလက်ခံမထားနဲ့ပြောင်းပြီးတော့သဘောပေါက်နော်အဲ့တော့သဘောပေါက်မှုလေးတွေပြောင်းပေးရမယ်ခံယူချက်ကလေးတွေပြောင်းပေးရမယ်အမြင်ကလေးတွေပြောင်းပေးရမယ်မျက်စိကလေးတွေပြောင်းပေးရမယ်စောစောကကြည့်နေကြမျက်စိကကံမျက်စိပကတိမျက်စိအမေပေးတဲ့မျက်စိဟုတ်ရလားအခုပြောင်းကြည့်ရမှာကဉာဏ်မျက်စိဖျားပေးတဲ့မျက်စိနဲ့ပြောင်းကြည့်ရမှာအဲ့ဒီဉာဏ်မျက်စိနဲ့ပြောင်းကြည့်ရင်ဟောဒီအစွဲ3မျိုးဟောဒီတရား3မျိုးဟောဒီအမြင်3မျိုးမစင်မလားဆင်းသွားမလားဆင်းသွားမှာအဲ့ဒီလိုဆင်းမှုရတဲ့အတွက်လည်းပဲခွန်ကြီးတို့ပရိစ္ဆသမုပ္ပါဒ်တရားကိုကျေးဇူးပြုပေးနေခြင်းဖြစ်တယ်လို့မှတ်ပါတက္ကရာဒိဋ္ဌိဝိသကိစ္စတိလပ္ပတပရမာသအဲ့ဒီတရားသုံးမျိုးမိမိတို့ရဲ့တန်တမှာအမြင်ထဲမှာရှိနေရဲ့အခုပြောနေတဲ့လမ်းကြောင်းပေါ်ကိုမရောက်နိုင်သေးဘူးနော်ပန်းတဲ့ရောက်ဖို့နေနေသာသာလမ်းကြောင်းပေါ်ကိုတော့ရောက်နိုင်ပြီလားမေးရင်မရောက်နိုင်သေးဘူးအဲ့ဒီတော့မဲခင်ဆိုတဲ့လမ်းကြောင်းပေါ်ကိုရောက်ဖို့ရန်အဲ့ဒီလမ်းကြောင်းအတိုင်းရှောင်လန်းဖို့ရန်ကျူစာကြတော့မယ်ဆိုရင်ဒီလမ်းကြောင်းပေါ်ကိုမတက်ခင်ကတည်းကဟောဒီအမြင်၃မျိုးရှင်းထားဖို့လိုတာပေါ့နော်နံပါတ်၁ကတက္ကရာဒိဋ္ဌိဟုတ်လားတက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိဆိုတာတက္ကရာနဲ့ဒိဋ္ဌိနဲ့ပေါင်းထားတာတက္ကရာဆိုတာကတကယ်ရှိတဲ့တရားတကယ်ရှိတဲ့တရားဆိုတာဘယ်သူကပြောတာတော့ဖះကပြောတာဘယ်သူပြောတာလဲအဲ့တော့ဖះပြောတဲ့တကယ်ရှိတဲ့တရားဖះပြောတဲ့တကယ်ရှိတဲ့တရားဆိုတော့ဖះပြောလို့တကယ်ရှိတာလားဆိုရင်ဒီလိုတော့မဟုတ်ဘူးငကိုကလေးကတကယ်ရှိနေတာဒါပေမဲ့မသိကြဘူးဖះကပြောပြမှဩဒီတရားကတကယ်ရှိတဲ့တရားပါလားလို့ဒီလိုသိကြရတာကိုနော် ဖျားပြောလို့တကယ်ရှိတာလားအစကတည်းကတကယ်ရှိတာလားဒါပေမဲ့အစကသိရလားဘယ်လိုပြောမှသိလဲဖျားပြောမှသိတာဒါကြောင့်မလို့ဖျားပြောတဲ့တကယ်ရှိတဲ့တရားအဲ့ဒီတရားကဘာတွေလဲဆိုရင်မိမိတဏ္ဍာမှာခန္ဓာ၅ပါးယုံနဲ့၂ပါးဟုတ်ရဲ့လားမိမိတို့သောသောတုန်းကသိထားတာကပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမဟောဒီမျက်စိနဲ့မြင်ရတဲ့ခန္ဓာကြီးကိုခန္ဓာအစ်စ်လို့ထင်နေတယ်နော်မျက်စိနဲ့ကြည့်လို့ရတဲ့ဟောဒီပုံမှန်တရားကြီးကိုခန္ဓာအစ်စ်လို့ဒီလိုထင်နေတယ်ဒါစောစောကကိုထင်တဲ့အချင်းဟုတ်ရဲ့လားဟောဒီကြိုးတကြိုးယောဂီတွေများတခါတခါတွေ့ရတတ်ပါတယ်ခြေသလုံးကကိုက်တဲ့အခါကျတော့ခြေသလုံးကိုပေးပြီးတော့အာယုံပြုတ်ပြီးတော့ကြည့်နေတယ်ဘယ်ကကိုက်တော့ခြေသလုံးကကိုက်တယ်ဘယ်ကိုကြည့်တော့ခြေသလုံးကိုကြည့်တယ်ခြေသလုံးကကြိုက်တော့ခြေသလုံးကြည့်ရမယ်လို့သူထင်နေတာကိုဟုတ်တယ်မလားခြေသလုံးသည်သူ့အထင်တော့ခန္ဓာအစ်စ်လို့ထင်နေတယ်စဉ်းစားတော့သူထင်တာခြေသလုံးကိုဘယ်လိုထင်နေလဲခန္ဓာအစ်စ်လို့ထင်နေတယ်ခန္ဓာအစ်စ်ထင်လို့လည်းသူခြေသလုံးကိုစိုက်ကြည့်နေတာပေါ့တကယ်တမ်းကျတော့ဟောဒီခြေသလုံးသည်ခန္ဓာအစ်စ်ဟုတ်ရဲ့လားမဟုတ်ဘူးဒါပညာခန္ဓာနော်ပုံပန်းတတံအထယ်ရှိပညာခန္ဓာတနည်းအားဖြင့်ပြောတော့ဩခြေသလုံးပါလို့ပြောလို့ရလောက်တဲ့နာမည်ပေးထားတဲ့အပြောခန္ဓာသစ္စာအနေနဲ့ပြောတော့သမုဒိသစ္စာလို့ခေါ်တယ်ဟုတ်ရလားတကယ်ရှိတာကခြေသလုံးမဟုတ်ဘူးတကယ်ရှိတာကဟောဒီခြေသလုံးဆိုတဲ့ပုံပန်းတဏ္ဍကြီးထဲမှာပရမတ္ထသဘောတရားကလေးတွေအဲ့ဒါကလေးတွေကမှတကယ်ရှိတာတကယ်ရှိနဲ့တကယ်မရှိဘယ်လိုတိုင်းတာမလဲလို့စဉ်းစားเสียရရှိတာပေါ့နော်အာခြေသလုံးလည်းတကယ်ရှိနေတာပဲမွေးကလေးကပါလာတာပဲသိတဲ့အထိရှိနေတာပဲနော်ဒါတကယ်ရှိတဲ့တရားပဲလို့ငြင်းငြင်လဲငြင်းလိုက်မယ်ဟုတ်တယ်မို့လားဟုတ်ပါတယ်မွေးကလေးကပါလာတာဒါပေမဲ့ဟောဒီခြေသလုံးကြီးဒီဘုန်းကြီးတို့ပရိသတ်စဉ်းစားကြည့်ခြေသလုံးလို့ပြောတာဟာခြေသလုံးဆိုတဲ့ပုံမှန်တရားရှိလို့ခြေသလုံးလို့ပြောတာဟုတ်တယ်မလားခြေသလုံးဆိုတဲ့ပုံမှန်တရားရှိလို့ခြေသလုံးလို့ပြောတာအကရင်မဲအဲ့ဒီပုံကိုသိလို့မိလျှော့ပလိုက်ရင်ခြေသလုံးကြီးရှိအောင်မလားရဖြစ်သွားမယ်ခြေသလုံးလို့ခေါ်လို့ရအောင်မလားမပြောင်းဘူးလားပြောင်းတော့အဲ့ဒီလိုပြောင်းသွားတာဒီပလင်တကယ်ရှိလို့လားမရှိလို့လားတကယ်မရှိလို့ပေါ့နော်တောရကခေါ်လာတော့ကတော့သိပင်မယ်ဟုတ်တယ်မလားအဲရောက်တဲ့အခါသွားရင်လည်းခွဲစေပြန်တော့ဘယ်မှလည်းသိပင်ရှိသေးလားသိတုံးဖြစ်သွားပြီပြင်ဖြစ်သွားပြီအဲကျွမ်းကျင်တဲ့လက်သမားကဆက်ဆက်ပြီးတော့လုံးလိုက်တဲ့အခါကျတော့ဩဇပွဲဖြစ်သွားပြီဒီလိုဖြစ်သွားပြီဘယ်မှလည်းသိတုံးနာမည်ရှိသေးလားသိတုံးနာမည်ပျောက်ပြီးတော့ဇပွဲနာမည်ရောက်သွားပြီဒီလိုနာမည်ရောက်သွားပြီနည်းနည်းလေးကြာသွားလို့နှိပ်ပေါင်းများသွားကြာလို့ဥူသွားတဲ့အခါကျတော့အဲ့ဒါကြီးခွဲစိတ်ပြီးတော့ဖြည့်စည်းပလိုက်တော့ဘီလိုတောင်ရှိသေးရလားသပွဲလည်းမရှိတော့မီးဆိုင်ပလိုက်ပြီးထင်းတောင်ရှိသေးရလားမီးသွေးဖြစ်သွားပြီမပြောင်းမလားပြောင်းအဲ့ဒီလိုပြောင်းသွားတာဒီပလင်တကယ်မရှိလို့ပြောင်းသွားတာပေါ့ဒီတော့လူစရာလည်းတကယ်ရှိရလားအခိုက်အတန့်ပဲဒုပေါင်းကချင်းလည်းတကယ်ရှိရလားဒါလည်းအခိုက်အတန့်ပဲအခိုက်အတန့်နာမည်ပေးထားတာမို့လို့အခိုက်အတန့်အနေနဲ့မှန်းနေတယ်တကယ်မမှန်ဘူးအခုပြောတဲ့ပရမတ္တရားကတော့တကယ်ကိုမှန်တယ်ဟုတ်လားတကယ်ကိုမှန်တယ်ဘာဖြစ်လို့တကယ်ကိုမှန်လဲလို့မေးတော့သူကအစကတည်းကပုံမှန်သလားမရှိဘူးသဘာဝတရားလေးပဲရှိတယ်နော်အမျိုးသားတရားရဲ့တဏ္ဍာမှာလူကျင်တဲ့စိတ်ပေါ်လဲလောဘလို့ခေါ်တာပဲအမျိုးသမီးတရားရဲ့တဏ္ဍာမှာလူကျင်တဲ့စိတ်ပေါ်လဲလောဘလို့ခေါ်တာပဲငယ်ငယ်တုန်းကလူကျင်တဲ့စိတ်ပေါ်လဲလောဘပဲအခုလူကျင်တဲ့စိတ်ပေါ်လဲလောဘပဲနောက်ကြမှလူကျင်တဲ့စိတ်ပေါ်လဲသူသဘောသူဆွဲရလားမဆုံးဘူးအချိန်မရဒီသဘောကဒီသဘောပဲလောဘသည်လူကျင်တဲ့သဘောမှမလူကျင်တဲ့သဘောသို့ပြောင်းရလားမပြောင်းဘူးအခုနပြောတဲ့ဒီဘောကခြေလက်ကအချိန်တိုင်းပြောင်းသွားတယ်ဟိုတုန်းကသားဖြူတဲ့အခုမဲသွားပြီဟုတ်တယ်မလားဟိုတုန်းကပိန်တဲ့အခုဝလာတယ်နော်ဟိုတုန်းကရေကလေးတွေတင်းနေတဲ့အခုရေလေးတွေညော့သွားပြီမပြောင်းဘူးလားပြောင်းအသက်ရွယ်ကြီးလာသည်နှင့်အမျှပုံမှန်သဏ္ဍာန်ကလည်းပြောင်းသွားတာပဲနော်ပုံမှန်သဏ္ဍာန်သာပြောင်းရင်ပြောင်းမယ်ပြောင်းရင်ပြောင်းမယ်တဏှာလောဘဆိုတဲ့ကိလေသာကဘယ်တော့မှမပြောင်းဘူး
ငယ်ငယ်တုန်းကပေါ်ခဲ့တဲ့လောဘပဲတဏှာပဲအသက်ကြီးမှပေါ်လဲလောဘပဲတဏှာပဲအဖိုးကြီးဖွားကြီးဖြစ်မှပေါ်လာလဲလောဘဆိုတဲ့နာမည်ကနေတခြားနာမည်ပြောင်းလာပုံမှန်တရာကသာပြောင်းခြင်းပြောင်းမဲ့သဘောကမပြောင်းဘူးဟုတ်တယ်မလားပုံမှန်တရာကသာအသက်ကြီးလာလို့ပြောင်းခြင်းပြောင်းမဲ့မဲရကမဲတဲ့ဆံမည်ကနေဖြူတဲ့ဆံမည်ဖြစ်ခြင်းဖြစ်သွားမယ်နော်လောဘဆိုတဲ့သဘာဝတရားကတော့မွေးလာတော့ကပေါ်တော့ကလည်းဒီတိုင်းပဲနည်းနည်းလေးကြည့်လာတော့လေလောဘရဲ့သဘောသည်ဒီတိုင်းပဲသေသည်သည်ဒီသဘောတိုင်းပဲမပြောင်းဘူးအဲ့ဒီလိုသဘာဝမပြောင်းတာသည်ပရမတ်ရှင်းတယ်နော်သူသဘာဝပြောင်းသွားတာသည်ပညာသဘာဝမပြောင်းတာသည်ပရမတ်အဲအဲ့ဒါကြောင့်မလို့ပရမတ်တရားသည်တကယ်ရှိတဲ့တရားဘယ်တော့မှမပြောင်းလဲတဲ့တရားနော်ပညာတရားကတော့ပြောင်းပြောင်းပြောင်းပြောင်းပြောင်းပြောင်းသွားတာပေါ့လေအချိန်တန်ပြောင်းသွားတယ်အပူနဲ့တွင်းရင်တစ်မျိုးအေးနဲ့တွင်းရင်တစ်မျိုးအသက်ရွယ်အရတစ်မျိုးပြောင်းသွားတယ်ပညာကပြောင်းတယ်ပရမတ်ကမပြောင်းဘူးအဲ့ဒီမပြောင်းတဲ့ပရမတ်ကတကယ်ရှိတဲ့တရားအဲ့ဒီတကယ်ရှိတဲ့တရားကိုမြတ်စွာဘုရားကစိန်တော်ပြထားတယ်ဘလူတွေလဲလို့မေးတော့စိတ်ရဲ့စိတ်သက်ရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ဘယ်နှပါလဲအဲ့ဒီလေးပါးထဲမှာအခုနိဗ္ဗာန်ကိုသာထားကျန်တဲ့၃မျိုးကိုပဲပြောမယ်သိရှိတယ်စိတ်သိရှိတယ်ရုပ်ရှိအရိတရား၃မျိုးသည်တကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားတကယ်ရှိတဲ့တရားနော်အရိတကယ်ရှိတဲ့တရားသည်တကယ်ရှိတယ်ဆိုပေမဲ့ဟောဒီပညာယုတ်ကြီးလို့အများအားစောင့်ကြည့်နေလို့ရရလားမရဘူးဖြစ်ပြီးရင်အများအားပြတ်သွားတယ်နော်ဟောဒီပညာပုံမှန်တရားကြီးကတော့မနေ့တုန်းကကြီးတုန်းကလည်းဒီတိုင်းပဲလို့ထင်ရတယ်ခနေ့ကြီးတော့လည်းအရိခကလေးတွေမင်းလည်းမနေ့တုန်းကလည်းဒီတိုင်းပဲမဟုတ်လားအခုလည်းဒါပညာရဲ့သဘောပုံမှန်တရားကြီးပညာရဲ့သဘောဒီလိုမဟုတ်လားပရမတ်ကအရိလို့မဟုတ်ဘူးမနေ့တုန်းကပရမတ်တွေအခုမရှိတော့ဘူးနော်အခုလောလောဆယ်ပေါ်လာတဲ့ပရမတ်စိတ်စတိတွေယုတ်ကလေးတွေကလည်းတွေ့ကြကြရင်မရှိတော့ဒီလိုဆိုဟောရိခွက်ထဲမှာကြည့်ပါပုံမှန်တရားကြီးဒီမနေ့တုန်းကလည်းဒီတိုင်းဒီနေ့လည်းဒီတိုင်းအရိလို့မြဲတယ်လို့ထင်ရတာဒီပညာဒါကြောင့်ခွက်သည်ပညာအဲ့ဒီခွဲဆိုတဲ့ဟောဒီပလတ်စတစ်ခွဲထဲမှာရှိနေတဲ့သဘာဝတရားလေးတွေမရှိဘူးလားရှိတယ်။အဲ့ဒီသဘာဝတရားလေးတွေဒီတနေ့နဲ့တနေ့တူပါမလား။မတူဘူး။ကိုကသာမသိပေမဲ့တနေ့နဲ့တနေ့ပြောင်းပြောင်းပြောင်းပြောင်းပြောင်းပြောင်းသွားတယ်။ပြောင်းပြီးတော့ဟောင်းဟောင်းသွားတယ်။ဟုတ်တယ်မလား။ကိုကတော့မသိဘူး။အထက်မှာရှိတဲ့သဘာဝတရားကလေးတွေကတော့မပြောင်းမလားပြောင်းသွားလား။အဲ့ဒီပြောင်းသွားတဲ့သဘာဝတရားကလေးတွေကပရမတ်။မပြောင်းဘူးလို့ထင်ရတဲ့ဟောဒီပုံမှန်တရားကြီးကပညာတကယ်ရှိတာကတခြားလားပရမတ်အေးအဲ့ဒီတော့ခွက်တဲ့ဟောဒီခွက်ကလေးကိုကြည့်ရင်လည်းပဲခွက်ဆိုတဲ့ပုံမှန်တရားကြီးဒီပညာဟောဒီထဲမှာရှိနေတဲ့သဘာဝတရားကလေးတွေကပရမတ်အဲ့ဒီလိုပဲမိမိတို့ရဲ့ခန္ဓာကိုယ်ထဲမှာလည်းမျက်စိနဲ့ကြည့်လို့ရတဲ့ပုံမှန်တရားကြီးကပညာဒုဗ္ဗာဝချင်းလည်းကြီးကပညာတကယ်ရှိသလားမရှိဘူးဟောဒီပုံမှန်တရားကြီးထဲမှာသဘာဝတရားလေးတွေအမျိုးမျိုးမရှိဘူးလားရှိရုပ်သဘာဝရှိတယ်နာမ်သဘာဝရှိတယ်ယောက်ကတော့ယောက်လို့ခေါ်တယ်နာမ်ကတော့စိတ်လို့ခေါ်တယ်စတသိက်လို့ခေါ်တယ်အဲ့ဒီသဘာဝတရားကလေးတွေဒီအများအားပြောင်းနေတာပဲဟုတ်တယ်မလားအခုဖြစ်နေတဲ့စိတ်နဲ့မနေ့ပြန်ဖြစ်တဲ့စိတ်တူပါမလားမတူဘူးနော်ငယ်ငယ်တုန်းကဖြစ်တဲ့စိတ်နဲ့အခုဖြစ်တဲ့စိတ်တူရလားအချိန်နေချင်းနေမတူတော့ဘူးပြောင်းပြောင်းသွားတယ်သဘာဝမပြောင်းသူ့ရဲ့ဟုတ်လားစိတ်ဆိုတာတိတတ်တဲ့သဘောရှိတယ်တိတတ်တဲ့သဘောတော့မပြောင်းဘူးဒါပေမဲ့သီးပုံတည်နေနေတော့ပြောင်းသွားတယ်အဲ့ဒါပြောင်းခြင်းမပြောင်းခြင်းနဲ့ဒီလိုမှတ်ပေါ့နော်တိတတ်တဲ့သဘောပြောင်းရလားမပြောင်းလို့ပရမတ်တိတတ်တဲ့သဘောပြောင်းရလားမပြောင်းလို့ပရမတ်သို့တော့သိပုံသိနေချင်းရလေးတော့မပြောင်းဘူးလားပြောင်းသွားလားအဲ့ဒီပြောင်းသွားတာမြဲလို့လားမမြဲလို့လားမမြဲလို့အနိစ္စဟုတ်တယ်မလားတိတတ်တဲ့သဘောကိုပြောင်းရလားငယ်ငယ်တုန်းကလည်းစိတ်ကလေးဖြစ်လာရင်တိတတ်တဲ့သဘောရှိတယ်အခုစိတ်ကလေးဖြစ်လာရင်လည်းတိတတ်တဲ့သဘောရှိတယ်အော်အသက်ကြီးသွားတဲ့အခါစိတ်ကလေးဖြစ်လာရင်လည်းတိတတ်တဲ့သဘောရှိတယ်သူရဲ့သိတတ်တဲ့သဘောကိုပြောင်းရင်လားမပြောင်းလို့ဘယ်လိုခေါ်မလဲပရမတ်သို့တော့အဲ့ဒီစိတ်ကလေးတွေမနေ့ကစိတ်နဲ့ဒီနေ့စိတ်တွေ့ရလားမတူတာသေးမလို့တခုပြက်လို့တခုအသိပေါ်တာဟုတ်ရလားအဲ့ဒီလိုတခုပြက်လို့တခုအသိပေါ်တာတစ်မျိုးတစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးလဲလဲလဲလဲသွားတဲ့အတွက်မြဲသလားမမြဲဘူးလားမမြဲလို့အနိစ္စဒီလိုမှတ်နော်အဲ့ဒီတော့တကယ်ရှိတဲ့တရားကစိတ်ရဲ့စတိတည်းရဲ့ရုပ်ရဲ့နော်အချင်းချုပ်လိုက်တော့ယုတ်တရားနဲ့နတ်တရားအကျယ်ပွားရင်ခန္ဓာပရပါလေ အဲ့ဒီခန္ဓာ၅ပါးသည်တကယ်ရှိတဲ့တရားနော်သူရဲ့သဘောကိုမစွန့်လို့ဘယ်လိုခေါ်မလဲပရမတ်သူရဲ့သဘောကိုမစွန့်လို့ဖြစ်ပြီးပြတ်တက်လို့အနိစ္စပြန်ပြောမယ်နော်သူရဲ့သဘာဝတရားလေးကိုမစွန့်လို့ပရမတ်ဖြစ်ပြီးပြတ်တက်လို့အနိစ္စယောဂလည်းယောရဲ့သဘာဝကိုစွန့်ရလားမစွန့်လို့ဘယ်လိုခေါ်မလဲပရမတ်သို့သောအရိယောသည်ဖြစ်ပြီးတည်တတ်နေတာလားပြတ်တက်တာလားပြတ်တက်လို့အနိစ္စဟုတ်ပြီအဲ့ဒီသဘောလေးတွေကိုတက်ကြရလို့ခေါ်တယ်နော်တကယ်အစ်မရှိနေတဲ့သူ့တဘာဝတရားလေးတွေဒီတက်ကြရအဲ့ဒီတက်ကြရတရားဒီတကယ်ရှိတဲ့တရားသို့တော်လည်းပဲတကယ်ရှိတဲ့အဲ့ဒီတက်ကြရတရားကိုခွင်းတော်ပြိတ္တတွေကပြည့်ညံ့နဲ့ဖုံးတာနော်ဟောဒီဓမ္မတကယ်ရှိနေတဲ့တဘာဝတရားကလေးတွေကိုမမြင်နိုင်တာဒီဘာဖြစ်လို့မမြင်တော့ခွဲ့ဆိုတဲ့ပညာကြီးကဖုံးတာလို့ဟုတ်တယ်မလားမိမိရဲ့တဏ္ဍာမှာရှိနေတဲ့စိတ်တွေစတ္တသိက်တွေယုံတည်နိုင်နေတကယ်ရှိတဲ့တရားမမြင်နိုင်တာဒီဘာကြောင့်တော့လူဆိုတဲ့ပုံမှန်တရားပညာကြီးကဖုံးတာလို့ဒုပေါင်းကရှင်လဲဆိုတဲ့ပုံမှန်တရားပညာကြီးကဖုံးတာလို့ပရမတ်ကဘယ်လိုနဲ့ဖုံးတော့ပညာနဲ့ဖုံးတာလားအဲ့ဒီလိုပညာနဲ့ဖုံးတာသည့်အတွေ့နော်ပဂရိမျက်စိနဲ့ကြည့်လိုက်တိုင်းကြည့်လိုက်တိုင်းပရမတ်ကမမြင်နိုင်ဘူးဘာကိုပဲမြင်လဲပညာကိုပဲမြင်တယ်အဲ့ဒီပညာကြီးကိုပဲတကယ်ရှိတယ်လို့ထင်နေတာဒါပြောတာနော်အဲ့ဒီပညာကြီးကိုတကယ်ရှိတယ်လို့ထင်နေတာတကယ်တမ်းကျတော့ပညာဆိုတာတကယ်ရှိတဲ့တရားမဟုတ်ဘူးပရမတ်ကမှတကယ်ရှိတဲ့တရားသို့တော့ပရမတ်ကိုမြင်ရလားဘာဖြစ်လို့မမြင်တော့ပညာဖုံးထားလို့ပညာကြီးကအကာအကွယ်ပြုတ်ထားလို့ဟုတ်လားအကာအကွယ်ပြုတ်ထားတော့ဘုန်းတော်ပရိသတ်တွေကဟာလူတယောက်ကိုကြည့်လိုက်တဲ့ဒါငါသားกว่าငါသမီးกว่าယောက်ျားပဲမိန်းမပဲဒီဘောင်ကချိလဲပဲမမြင်မလားမြင်လားယောက်ျားပဲမိန်းမပဲသူပဲပေါင်းပဲခါပဲခြေပဲလက်ပဲပုဂ္ဂိုလ်ပဲတတ္တဝါပဲလို့မြင်တဲ့အမြင်ကြတော့တကယ်သဘာဝစိတ်ကိုမြင်တာဟုတ်ရလားမဟုတ်တော့ဘူးအပေါ်ယံပညာကြီးကိုမြင်နေတာဟုတ်တယ်မလားအပေါ်ယံပညာကြီးကိုမြင်နေတဲ့အမြင်ကြီးအမှန်မြင်လားမှားမြင်လားတကယ်ကြတကယ်တမ်းကြတော့တကယ်အစ်စ်မှတကယ်ရှိတဲ့တရားကပညာလားပရမလားအပေါ်ယံမှာရှိနေတာလားအတွင်းမှာရှိနေတာအတွင်းမှာအနှစ်သာရအနေနဲ့ရှိနေတာဟုတ်လားအနှစ်သာရအနေနဲ့တကယ်ရှိတာကတက္ကာယပရမတ္ထတရားအဲဒီတက္ကာယကိုမမြင်နိုင်ဘဲနဲ့ပညာကြီးကိုတကယ်ထင်ပြီးတော့နေတော့အမှန်မမြင်ဘဲအမှားမြင်ဖြစ်နေတယ်အမှားမြင်တာကဒိဋ္ဌိဟုတ်တယ်မလားအဲဒီတက္ကာယအပေါ်မှာဆွဲနေတဲ့ဒိဋ္ဌိမို့လို့ဗာဒိဋ္ဌိလည်းတက္ကာယဒိဋ္ဌိဒါကြောင့်မို့လို့တော်တော်ချင်းချင်းနဲ့မှတ်မယ်ဆိုရင်တကယ်ရှိတဲ့တရားအပေါ်မှာတကယ်မရှိတဲ့တရားနဲ့ပြောင်းပြီးတော့မြင်လိုက်တာဒီတက္ကရာဒိဋ္ဌိပြောကြည့်စမ်းတကယ်မရှိတဲ့တရားနဲ့ပြောင်းပြီးတော့မြင်လိုက်တာဒီတက္ကရာဒိဋ္ဌိဟုတ်တယ်မလားခရိခွဲထဲမှာတကယ်ရှိတာပရိဝိယာဘောတိသောဝါယောဆိုတဲ့ဓာတ်တွေမရှိဘူးလားရှိသူ့ကိုမြင်ရလားမမြင်မနဲ့ခွဲ့လို့မြင်တယ်ပလတ်စတိခွဲ့လို့မြင်တယ်တကယ်ရှိတဲ့ပရိဝေဘောတိသောဝါယောအပေါ်မှာတကယ်မရှိတဲ့ပလတ်စတိခွဲ့ဆိုတဲ့အမြင်နဲ့ပြောင်းပြီးတော့မြင်လိုက်သည့်အတွက်ပလတ်စတိခွဲ့လို့မြင်တဲ့အမြင်သည်ဗာဒိတိတော့ဘလို့မြင်မှအမှန်မြင်တော့ပရိဝေဘောတိသောဝါယောဒီလိုမြင်မှအမှန်မြင်ပလတ်စတိခွဲ့လို့မြင်တဲ့အမြင်သည်အမှားမြင်ဗာဒိတိလည်းမိမိတို့ရဲ့တဏ္ဍာမှာယုတ်တယ်မရှိဘူးလားနာနေမရှိဘူးလားအဲ့ဒီယောက်ကိုယောက်လို့သိမယ်နာကိုနာလို့သိမယ်ယောဂယောလို့မြင်မဲ့နာကိုနာလို့မြင်မဲ့အဲ့ဒီလိုမြင်မှဗာလဲအမှန်မြင်ဟုတ်တယ်မလားပုဂ္ဂိုလ်ပဲတ attva ပဲငါပဲသူပဲယောက်ျားပဲမိန်းမပဲဒုဗောင်ကခြေလည်းပဲလို့မြင်တဲ့အမြင်ဒီအမှန်မြင်ဟုတ်ရဲ့လားဗာလေးဒီတော့သက္ကာယတိတဘောပေါ်သွားပါပြီဟုတ်ရဲ့လားအဲ့တော့တကယ်ရှိတဲ့ယုံနာခန္ဓာအပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်တ attva နဲ့အစာထုတ်မြင်တဲ့အမြင်ဒီသက္ကာယဒိဋ္ဌိပြောကြည့်စမ်းတကယ်ရှိတဲ့ယုံနာခန္ဓာအပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်တ attva နဲ့အစာထုံမြင်တဲ့အမြင်သည်သက္ကာယဒိဋ္ဌိဟုတ်လားအဲ့ဒီအမြင်ရှိနေရင်လည်းမြတ်စွာဘုရားကပြောတယ်ဘယ်တော့မှရာဂမငြိမ်းဘူးတဲ့ဘယ်တော့မှဒေါသမကင်းဘူးတဲ့ဘယ်တော့မှမောဟမကင်းဘူးတဲ့ဘယ်ရာဂကင်းမှမလဲမြင်ကြတဲ့ကောကပုဂ္ဂိုလ်တ attva လို့မြင်နေတာကိုဟုတ်တယ်မလားမှန်တယ်ကြည့်တယ်ဟာငါပုံမှန်တရားမြင်တော့ငါပဲအကုတ်ကုတ်ကုတ်မလို့ကုတ်ပုံမှန်တရားကြည့်ပြီးတော့မခင်မူလားခင်လားခင်တဲ့စိတ်တွေပေါ်နေတာပေါ့နော် အမှန်မြင်လို့ခင်တာလားအမှားမြင်လို့ခင်တာအမှားမြင်လို့ခင်တာအော်သူများကိုကြည့်လိုက်တဲ့ဒါသားပဲဒါသမီးပဲသားလို့သမီးလို့မြင်တာကအမှန်မြင်လားအမှားမြင်လားအမှားမြင်လေးကရှိနေတော့သားမလို့ခင်တယ်သမီးမလို့ချစ်တယ်ဆိုတာမပါဘူးလားပါအဲ့ဒါတခြားလားတဏှာလားတဏှာအဲ့ဒီတဏှာတရားလေးဓာတ်ကံရှိထားလို့ရှိရင်သားကလေးမျက်နှာမြင်လိုက်တဲ့နေ့တပြိုင်တည်းအော်ခင်တဲ့မင်းတဲ့သဘောလေးတွေရင်ထဲမှာအလိုလိုပေါက်ဖွားနေတယ်ဟုတ်လားသမီးလေးမျက်နှာမြင်လိုက်တာနဲ့တပြိုင်တည်းခင်တဲ့မင်းတဲ့သဘောလေးတွေရင်ထဲမှာမပေါက်ဘူးလားပေါက်ဖွားနေလားပေါက်ဖွားနေတယ်။တခြားကြောင့်ပေါက်ဖွားတာလား။သာသမီဆိုတဲ့ဆွဲနဲ့ပေါက်ဖွားတာလား။အမှန်မြင်ကြောင်လားအမှားမြင်ကြောင်လား။တကယ်လို့သာဟောဒီတက္ကရာဒိဋ္ဌိကိုပဲခွန်နိုင်မယ်ဆိုရင်အမှန်မြင်မြင်မယ်ဆိုရင်သာဆိုတာလည်းမရှိဘူး။သမီဆိုတာလည်းသာစီသမီစီစိတ်ကရောက်နေမှလား။ရုပ်နာခန္ဓာစီစိတ်ကရောက်သွားမှလား။သာသမီအာယုံစီကိုစိတ်ကရောက်နေမှလား။ရုပ်နာခန္ဓာစီအာယုံစီကိုစိတ်ကရောက်မှလား။ရုပ်နာခန္ဓာအာယုံစီကိုစိတ်ရောက်သွားတဲ့နေ့တည်းပဲနဲ့ဘယ်မနဲ့ခင်စရာပါတွေ့တော့ရုပ်နာခန္ဓာတွေမြဲသလားမမြဲဘူးလားဖြစ်ပြီးရင်အတောင်ခဲကြီးကိုရှိရလားပုံမသရာရှိရလားတခြားလားသဘောတရားလေးလားအဲ့ဒီသဘောတရားလေးတွေဖြစ်ပြီးရင်ဖြစ်ပြပါသစ္စာတော့အာဒုက္ခသစ္စာဆိုတဲ့ဟောဒီရုပ်နာခန္ဓာခင်စရာပါရှိတော့ဘာမှမရှိဘူးအဲ့ဒီတော့ဟောဒီတဏှာကိုရင်ထဲမှာပေါ်အောင်မလားဒီနေ့မှာတဏှာပေါ်နေတာဒီအမှန်မြင်ကြောင်းလားအမှားမြင်ကြောင်းအမှန်သာမြင်အောင်ကြည့်ဘယ်တော့မှယင်ထဲမှာတဏှာမပေါ်ဘူးဟုတ်တယ်မလားအဲ့ဒီတော့ခေါင်းတော်ပရိသတ်တွေမိမိတို့ရဲ့တဏှာမှာသက္ကာယဒိဋ္ဌိရှိနေတဲ့မြတ်ကလာပတ်လို့ဒီတဏှာဘယ်တော့မှပယ်တတ်လို့မရဘူးဒီတော့တဏှာပယ်တတ်ခြင်းရပါလို့ရမလဲသက္ကာယဒိဋ္ဌိကိုစောစောကတည်းကအမြင်ရှင်းနေအောင်လုပ်ထားရမယ်ဒီနေ့အပြင်ပြောတော့သက္ကာယဒိဋ္ဌိဆိုတဲ့ဒိဋ္ဌိတရားကိုမိမိတို့ရဲ့ရင်ထဲမှာမရှိအောင်ပယ်တတ်ထားရမယ်။ဟုတ်ရလား။နောက်ဒုတိယကတခြားလားဝိသိကိစ္ဆာလား။ဝိသိကိစ္ဆာဆိုတာတန်တရားလို့ခေါ်တယ်။တန်တရားဆိုတာတခြားနေရာမှာပေါ်တဲ့တန်တရားမဟုတ်ပါဘူးတဲ့။မိမိတို့ရဲ့တဏ္ဍာမှာအပုဂ္ဂတ္တဝါငါတ္တဝါယောက်ျားမိန်းမအဲ့ဒါနဲ့ပတ်သက်ပြီးတော့အမှန်မမြင်တဲ့သဘောတရားလေးတွေအမှန်မဆုံးပြနိုင်တဲ့သဘောတရားလေးတွေအဲ့ဒါဒီတခြားလားဝိသိကိစ္ဆာလားဝိသိကိစ္စနော်ဒီနေ့ဈေးသွားတယ်ဟုတ်လားဒီနေ့ဈေးသွားတယ်ဆိုင်သွားတယ်ဟာဈေးရောက်လို့မကောင်းဘူးဈေးရောက်လို့မကောင်းတာကဟာဘလူကြောင့်ပဲဘဝကြောင့်ပဲဘလူကပဲအဆင်မပြေလို့ခေကြီးကပဲမကောင်းလို့အမျိုးမျိုးသောစိတ်တဲ့အထင်မြင်လေးတွေဒီအမှန်မြင်တာလားအမှားမြင်တာလားအရာဒီတခြားလားတန်တရားလားအကြောင်းမှန်ကိုသူရှာနိုင်ရလားအကြောင်းမှမရှာနိုင်တဲ့မြတ်ကလာပါလုံးတန်တရားဝိသိကိစ္စမကင်းဘူးဒီလိုမလားအကြောင်းမှမရှာနိုင်တဲ့မြတ်ကလာပါလုံးတန်တရားဝိသိကိစ္စကင်းရလားမကင်းဘူးဒီနေ့ကိုမိသားစုစီးပွားကြတယ်အစီးပွားကြတဲ့အခါကျတော့ဇနီးကပဲသုံးမကြလို့လားခင်မုန်းကပဲလုံးမဟုတ်လို့လားစသည်ဖြင့်လေမယားရံမဖြစ်ဘူးလားဖြစ်အကြောင်းမှန်လားအကြောင်းမှားလားအကြောင်းမှရှာနိုင်ရလားအကြောင်းမှမရှာနိုင်လို့ဒေါသတွေဖြစ်နေတာပေါ့ဟုတ်တယ်မလားအကြောင်းမှမရှာနိုင်တာဒီတခြားလားဝိသိကိစ္စလားအဲ့ဒီဝိသိကိစ္စဖြစ်တော့ဒေါသတွေမဖြစ်ဘူးလားဖြစ်ဖြစ်နေတယ်ဒီနေ့ဈေးရောက်နေသူများဆိုင်ကနေပြီးတော့တသိန်းမိုးရောင်းရတယ်ကိုယ်ဆိုင်ကတသောင်းမိုးရောင်းရတယ်ကျင်နိုင်ရလားမကျင်နိုင်ဘူးမကျင်နိုင်တော့သူများလို့တသိန်းမိုးရောင်းကျင်တဲ့ရောင်းကျင်တဲ့စိတ်တွေတဏှာတွေမပေါ်ဘူးလားပေါ်လားအဲ့ဒီတဏှာပေါ်တာဒီလည်းပဲတခြားကြောင်လားအကြောင်းမှန်ကိုမမြင်လို့လားအကြောင်းမှန်မမြင်တော့တဏှာလောဘတွေဖြစ်နေတာပေါ့ဟုတ်တယ်မလားတကယ်လို့လားကြောင်းကျိုးဆက်သွယ်မှုတဘာဝကိုမှန်တဲ့မြင်မယ်ဆိုရင်တဏှာလည်းဖြစ်เสียမှာမရှိဘူးဒေါသလည်းဖြစ်เสียမှာမရှိဘူးမောဟလည်းဖြစ်เสียမှာမရှိဘူးအော်မိမိတို့ရဲ့တဏှာမှာဖြစ်ပေါ်လာတဲ့သဘောတရားတွေဟာကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတာပဲအကြောင်းတစ်ခုရှိလို့အကျိုးတစ်ခုဖြစ်တာဟုတ်ရဲ့လားအကြောင်းတစ်ခုဖြစ်လို့အကျိုးတစ်ခုဖြစ်တာအကြောင်းကင်းပြီးတော့ဖြစ်တဲ့အကျိုးရဲ့လို့ရှိရလားအဲ့ဒီအကြောင်းကိုမမြင်နိုင်တဲ့အခါကျတော့တဏှာဝိသိကိစ္စလေးတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီတဏှာဝိသိကိစ္စရှိနေရင်လည်းပဲတဏှာမကင်းဘူးဒေါသမကင်းဘူးမောဟမကင်းဘူးဟုတ်လားအဲ့တော့ရာဂဒေါသမောဟကိလေသာတွေကင်းစေချင်ပါတယ်ဆိုရင်ဟောဒီတဏှာဝိသိကိစ္စလေးတွေကင်းအောင်လုပ်ဖို့မလိုဘူးလားလို့လားအဲ့ဒီတော့မြတ်စွာဘုရားကပြောတယ်ပဋိစ္စသမုပ္ပန်နည်းနဲ့ပြောလိုက်တဲ့အခါကျတော့ဟောပစ္စုပ္ပန်ဘဝမှာရောက်လာတာကတခြားကြောင့်ရောက်တာလားအတိတ်သင်္ခါရကြောင့်ရောက်တာလားအတိတ်သင်္ခါရဆိုတာတခြားလားကုသိုလ်အကုသိုလ်ကံလားကုသိုလ်ကံလေရှိတယ်အ အကုသိုလ်ကံလည်းရှိတယ်။အတိတ်သင်္ခါရကြောင့်ပစ္စုပန်ဘဝမှာလာပြီးတော့ဖြစ်လာကြရတာဖြစ်တဲ့အတွက်နော်အတိတ်သင်္ခါရဘယ်လိုအကြောင်းမျိုးတွေဖန်တီးလာခဲ့သလဲဆိုတာကိုယ်ကိုယ်နဲ့ပြန်သုံးသပ်လို့ရရလားရလားမရဘူး။မရပေမဲ့လို့သင်္ခါရကြောင့်ဖြစ်တယ်ဆိုတဲ့ကြမ်းပြင်းတော့မသိဘူးလားသိသိတယ်။အဲသင်္ခါရအကြအတိတ်သင်္ခါရကြောင့်ပစ္စုပန်မှာဖြစ်တယ်ဆိုတော့အတိတ်သင်္ခါရရဲ့အကောင်းဆုံးအပေါ်မှာပစ္စုပန်ရဲ့အကြောင်းကျိုးတွေဆက်တော်မှုတွေကလည်းပဲဟောမထင်ရှားဘူးလားထင်ရှားအဲ့ဒီလိုကြံမြင်လေးတော့သိလိုက်ရင်ကိုပဲရင်ထဲမှာအပူမီးလေးတွေမငြိမ်းဘူးလားငြိမ်းကငြိမ်းသွားတယ်နော်ဒါကကြံမြင်ပဲရှိသေးတယ်ဟုတ်ရဲ့လားကြပစ္စုပန်ရောက်တဲ့အခါကျတော့ရုပ်တရားဒီအကြောင်းတရားမရှိဘူးလားရောရဲ့အကြောင်းတရားကဘယ်နှမျိုးလဲ၄မျိုးဘယ်သူတွေပါလဲကံရဲ့စိတ်ရဲ့ဥဒ္ဓရဲ့အာဟာရနာရဲ့အကြောင်းတရားကဘယ်နှမျိုးလဲဘယ်သူတွေပါလဲအဲ့ဒီအကြောင်းတရားတွေကြောင့်ဟောရည်အကျိုးတရားဖြစ်တာပါလို့ဒီလိုများသဘောပေါက်သွားမယ်ဆိုရင်ဘုန်းတော်ပရိသတ်တွေဇနီးကလည်းခင်မုန်းကိုမကျင်တတ်ဆရာများရှိသေးလားခင်မုန်းကလည်းဇနီးကိုမကျင်တတ်ဆရာများရှိသေးလားဖြစ်ပေါ်လာသည်များတရားတွေတခြားကြောင့်ဖြစ်နေတာလားအကြောင်းကြောင့်ဖြစ်နေတာလားအကြောင်းကြောင့်ဖြစ်နေတာပဲလို့ဒီလိုသိရမယ်ဟုတ်လားဒါကလောကအနေနဲ့ပြောတာနော်ဒီနေရာမှာဘုန်းကြီးတို့ပြောနေတာကမိမိတို့ရဲ့တဏ္ဍာမှာယုတ်တရားလေးပေါ်တယ်နော်အဲ့ဒီယုတ်တရားကလေးဒီသူ့အလိုလိုပေါ်တာလားသူ့လည်းပဲအကြောင်းကြောင့်ပေါ်တာလားအကြောင်းကြောင့်ပေါ်တာနော်နတ်တရားလေးပေါ်တဲ့နတ်တရားကလေးကလည်းသူ့အလိုလိုပေါ်တာလားအကြောင်းကြောင့်ပေါ်တာလားအကြောင်းကြောင့်ပေါ်တာအဲ့ဒီအကြောင်းလေးတကွာသိသိပြီးတော့အကြောင်းလေးတကွာသဘောပေါက်နေရမယ်တဲ့အဲ့ဒီတော့သဘောပေါက်ရင်ဘယ်သဘောတရားလေးပဲပေါ်တဲ့သဘောတရားလေးကိုသိလိုက်တယ်သိလိုက်တယ်အော်ဒီအကြောင်းကြောင့်ဒီကျိုးဖြစ်တာပဲတန်တရားလေးရှိသေးလားအမြင်မှန်လေးတွေမရဘူးလားရအဲ့ဒီတော့အမြင်မှန်တခုရဖို့ဆိုတာကအကျိုးတရားအပေါ်မှာဉာဏ်ရှင်းမှလည်းပဲအမြင်မှန်ရတယ်ယုံနာခန္ဓာအပေါ်မှာဉာဏ်ရှင်းမှလည်းပဲအမြင်မှန်ရတယ်အကြောင်းတရားအပေါ်မှာဉာဏ်ရှင်းမှလည်းပဲအမြင်မှန်ရတာပဲဒီလိုမလားအဲ့တော့ဒိဋ္ဌိကိလေသာတက္ကရာဒိဋ္ဌိကိလေသာပယ်တတ်နိုင်ဖို့ဆိုတာကတခြားကိုမြင်အောင်ကြိုးစားရမှာလားအကျိုးတရားကိုမြင်အောင်ကြိုးစားရမှာလားတဏှာဝိသေကိစ္စလေးကင်းဖို့ဆိုတရားကိုသဘောပေါက်အောင်ကြိုးစားရမှာလားအကြောင်းတရားကိုသဘောပေါက်အောင်ကြိုးစားရမှာလားအကြောင်းနဲ့အကျိုးဘာလဲလဲအကြောင်းကြောင့်ဘာဖြစ်တော့အကျိုးကိုသဘောပေါက်ရင်ဘာကိလေသာသေတော့တက္ကရာဒိဋ္ဌိဘာကိလေသာလဲအကြောင်းတရားပေါ်မှာညာရှိရင်ဘာကိလေသာသေတော့ဟောဒီလိုတော့အကြောင်းနဲ့အကျိုးနဲ့ဆက်သွယ်ဖို့လေးကိုသဘောပေါက်သွားရင်ဒိဋ္ဌိကိလေသာကောမသိဘူးလားဝိသေကိစ္စကိလေသာကောသေးတာပဲအဲ့ဒီလိုဒိဋ္ဌိကောဝိသေကိစ္စကောနှစ်မျိုးလုံးမိမိဉာဏ်ထဲမှာရှင်းသွားစေခြင်းပါတယ်ဆိုရင်ပဋိစ္စသမုပ္ပါလေးလာပေါ့ဘာလေးလာရမှာလဲပဋိစ္စသမုပ္ပါအကြောင်းကျိုးဆက်တမှုကိုလေးလာဒီလိုမလားအဝိဇ္ဇာပစ္စယသင်္ခါရလောလေးလာရုံလောနဲ့ပဋိစ္စသမုပ္ပါပြီးမဖြစ်သေးဘူးနော်ဆိုကြပါစို့ဘုန်းတော်ပရိသတ်အခုဒီနေရာရောက်လာတာဘာလို့ဖို့ရောက်လာတာလဲတရားနာခြင်းလို့ဘာလို့ဖို့ရောက်လာတာလဲဘာဖြစ်လို့တရားနာကျင်တာလဲနာကျင်တဲ့စိတ်ရှိတယ်။ဘာဖြစ်လို့လဲနာကျင်တဲ့စိတ်ရှိတော့ကိုယ်အင်္ဂါနေပြီးတော့ဟောဒီနေရာရောက်အောင်မလာဘူးလားလာလားတရားနာကျင်တဲ့စိတ်သည်အကြောင်းဟောဒီနေရာရောက်လာတာသည်တရားနာကျင်တဲ့စိတ်သည်အကြောင်းဟောဒီနေရာရောက်လာတာသည်အကြောင်းတရားသည်ပဋိစ္စအကျိုးတရားသည်ဟောဒီနေရာရောက်လာတာသည်တခြားလားပဋိစ္စသမုပ္ပါဒ်နဲ့ရောက်လာတာလားအဲ့ဒါပဋိစ္စသမုပ္ပါဒ်ပဲဟောရလားနောက်ဆုံးကိုယ်အိမ်မှာဘုန်းကြီးတို့ပြိတ္တတွေချမင်းတက်လို့မစားရဘူးလားစားရလားစားရတယ်ချမင်းတက်လို့စားရဖို့အတွက်ချမင်းမချက်ရဘူးလားချက်ရလားချမင်းချက်ဖို့ရန်အတွက်ချက်ကျင်တဲ့စိတ်တွေမပေါ်ဘူးလားပေါ်လားစားကျင်တဲ့စိတ်တွေမပေါ်ဘူးလားပေါ်လားချမင်းစားကျင်တဲ့စိတ်တွေအကြောင်းချမင်းချက်တာသည်အကျိုးချမင်းချက်တာသည်အကြောင်းစားနေရတာသည်အကြောင်းနဲ့အကြောင်းသည်ပဋိစ္စအကျိုးသည်အဲ့ဒါလည်းပဋိစ္စသမုပ္ပါဒ်ပဲဟုတ်တယ်မလားအဝိဇ္ဇာပစ္စယသင်္ခါရလောနားလည်းမှပရိစ္ဆေသမုပ္ပါဒ်လို့မထင်နဲ့နော်ဘုန်းတော်ပရိသတ်တွေအခုတရားထုတ်တဲ့အခါကျတော့ဟောဝိပဿနာတရားတွေအားထုတ်တဲ့အခါမှာမဉ္ဇဉ်ဖွဉ္ဇဉ်နဲ့မရဘူးလားရတာပဲမဉ္ဇဉ်ဖွဉ္ဇဉ်ရတာဒီတရားကြောင့်ရတာလားဝိပဿနာအားထုတ်လို့ရတာလားဝိပဿနာအားထုတ်တာသည်အကြောင်းမဉ္ဇဉ်ဖွဉ္ဇဉ်ရတာသည်အကြောင်းနဲ့အကျိုးအကြောင်းသည်ပရိစ္ဆေအကျိုးသည်သမုပ္ပါဒ်ဒါလည်းပရိစ္ဆေသမုပ္ပါဒ်ပဲဟုတ်ရလားအဲ့ဒီတော့ဒီလိုပရိသတ်သမုပ္ပါဒ်သဘောနားလည်သွားမယ်ဆိုရင်ဘုန်းကြီးတို့ပရိသတ်အကြောင်းပေါ်မှာလည်းညာမရှင်းဘူးလားရှင်းလား အကျောပေါ်မှာလည်းညာမရှင်းမလားရှင်းလားအကျောပေါ်မှာညာရှင်းတော့ဘာကိလေသာသေးသက္ကာယဒိဋ္ဌိကိလေသာမသေးဘူးလားအကျောပေါ်မှာညာရှင်းသွားရင်ဘာကိလေသာသေးတော့ဝိသေကိစ္စကိလေသာသေးတယ်ဒီလိုမလားယောက်ဝိပဿနာလုပ်ငန်းခွင့်ရောက်လာပြီဆိုတဲ့အခါကျတော့ဝိပဿနာရှုရမယ်ရှုကံတရားတွေဒီခြားလားခန္ဓာ၅ပါးလားဘဂဝန္တာတော်ကထမင်းချက်တာတွေနဲ့မဆိုင်တော့ဘူးနော်ဝိပဿနာရဲ့ရှုခံတရားဒီပါတယ်တော့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုမြင်အောင်ကြည့်ရတော့မယ်ဟောရလားဒီခန္ဓာ၅ပါးဒီဟောဒီပုံမှန်တရားကြီးထဲမှာမရှိဘူးလားရှိလားပုံမှန်တရားကြီးထဲမှာရှိတယ်ဆိုပေမဲ့ဟောဒီပုံမှန်တရားဒီခန္ဓာ၅ပါးဟောရလားမဟုတ်ဘူးနော်ပုံမှန်တရားဒီခန္ဓာ၅ပါးဟောရလားပုံမှန်တရားကတခြားလားပြင်းညက်လားခန္ဓာ၅ပါးကတခြားလားပရမတ်လားပရမတ်ဒီလိုမလားဒီတော့ဟောဒီပညာကြီးနဲ့ဖောင်းထားတဲ့ဟောဒီပုံမှန်တရားကြီးထဲမှာရှိနေတဲ့အထက်မှာရှိတဲ့သဘောတရားလေးတွေဒီတခြားလားပရမတ်တရားလေးတွေလားပရမတ်သဘောတရားလေးတွေနော်အဲ့ဒီပရမတ်သဘောတရားလေးတွေမြင်ဖို့ဆိုရင်ဟောဒီပုံမှန်တရားတဲ့ပညာကြီးကိုခွာပြီးတော့ကြော်ပြီးတော့မကြည့်ရဘူးလားကြည့်ရလားပုံမှန်တရားဆိုတဲ့ဟောဒီပညာကြီးကိုခွာပြီးတော့ကြော်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ပရိစ္ဆသမုပ္ပါဒိယဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်လိုက်စမ်းပါဒီလိုမလားအော်ချရတဲ့လက်ကလေးပေါ်မြောက်လာတာဒီပဂရီမျက်စိနဲ့ကြည့်လိုက်တော့လက်ကလေးမြောက်တယ်လို့မထင်ဘူးလားထင်လားပရိစ္ဆသမုပ္ပန္နီနဲ့ကြည့်လိုက်တော့မြောက်ချင်လို့မြောက်တာလားဟောဒီလက်ကလေးကိုမြောက်ချင်တဲ့စိတ်ရှိလို့မြောက်တာမြောက်ချင်တဲ့စိတ်ကဘာလဲအကြောင်းလက်ကလေးမြောက်လာတာကအကျိုးမြောက်ချင်တဲ့စိတ်အကြောင်းကတခြားလားပရိစ္ဆလားလက်ကလေးမြောက်လာတာကတခြားလားသမုပ္ပန္နလားပရိစ္ဆသမုပ္ပန္နီအရာဟောဒီလက်ကလေးမမြောက်ဘူးလားမြောက်ဒီတော့လက်ကောင်မမြင်ပါနဲ့ဒီလိုမလားလက်ကလေးမြောက်ချင်တဲ့စိတ်ဆိုတဲ့အကြောင်းတရားကိုမြင်အောင်ကြည့်နံပါတ်1ပါတယ်လေလက်ကလေးမြောက်ချင်တဲ့စိတ်ဆိုတဲ့နံတရားကလေးကိုမြင်အောင်ကြည့်လိုက်အဲဒီလိုမြင်အောင်ကြည့်လိုက်တော့ဟောဒီလက်ကလေးမြောက်ချင်တဲ့စိတ်ကလေးကြောင့်ဟောဒီလက်ထဲမှာပုံမှန်တရားကြီးထဲမှာပညာယုတ်ကြီးထဲမှာရှိနေတဲ့ဝါယောဓာတ်ကလေးတွေမပေါ်ဘူးလားပေါ်လာလားအဲဒီဝါယောဓာတ်ဒီတရားကြောင့်ပေါ်လာလားစိတ်ကြောင့်ပေါ်တဲ့ဝါယောဓာတ်လားစိတ်ကြောင့်ပေါ်တဲ့ဝါယောဓာတ်ဆိုတာစိတ္တဇဝါယောလို့ဒီလိုခေါ်တယ်။ဘယ်လိုခေါ်လဲ?ဘာကြောင့်ဖြစ်တဲ့ဝါယောတော့လက်ကလေးမြောက်ရှင်တဲ့ကတခြားလားစိတ်လားမြောက်လာတာကတခြားလားလက်လားတော့တော့လက်မြောက်ဖို့ရန်အတွက်ဘယ်လိုကတွန်းတင်ပေးလိုက်တော့ဝါယောဓာတ်ကတွန်းတင်ပေးလိုက်တာဟုတ်တယ်မလား?အဲ့ဒီဝါယောဓာတ်ကလေးပေါ်လာပြီဆိုတော့မှဝါယောဓာတ်ကလေးကလှုပ်ရှားသွားတော့မှခြားထားတဲ့ဟောဒီယောကြီးပေါ်ကမမြောက်ဘူးလားမြောက်မြောက်လာတာပဲကြည့်တော့မလားအဲ့ဒီတော့မြောက်လာတဲ့အခါကျတော့ဘုန်းကြီးတို့ပဂရီမျက်စိနဲ့ကြည့်ရင်လက်ကလေးမြောက်လာတယ်လို့ထင်မထင်ရကြတော့လည်းပဲညံနေကြည့်လိုက်တဲ့အခါကျတော့လက်မြောက်လာတာလားဝါယောဓာတ်ကလေးတွေထားကြွပေါ်ပေါက်လာတာလားဝါယောဓာတ်ကလေးတွေထားကြွလာတာပေါ်ပေါက်လာတာဒီလိုမလားအဲ့ဒီတော့လက်ကတခြားလားပညာလားဝါယောဓာတ်ကတခြားလားပရမတ်လားပညာကြည့်ရမလားပရမတ်ကြည့်ရမလားတခြားသည်အရှုခံတရားလားပရမတ်တရားကမှရှုခံတရားလားဒီတော့လက်ကိုမကြည့်ပါနဲ့ဘာကိုကြည့်ရမှာလဲဝါယောဓာတ်ကိုကြည့်အဲဒီဝါယောဓာတ်ဒီတခြားကြောင့်ဖြစ်တာလားမြောက်ချင်တဲ့စိတ်ကြောင့်ဖြစ်တာလားအော်ဟောဒီဝါယောဓာတ်ဒီဖြစ်ခြင်းလို့ဖြစ်တာမဟုတ်ပါဘူးဟောဒီဝါယောဓာတ်ကလေးဖြစ်ပေါ်လာဖို့ရတဲ့အော်သွားခြင်းတဲ့စိတ်လာခြင်းတဲ့စိတ်လှမ်းခြင်းတဲ့စိတ်လက်ကလေးကိုကန်ခြင်းတဲ့စိတ်အဲဒီစိတ်ကလေးကြောင့်ဖြစ်တာပါဆိုတော့အဲဒီစိတ်ကလေးကတခြားလားအကြောင်းလားပေါ်လာတဲ့ဝါယောဓာတ်ကလေးကတခြားလားအကျိုးလားဝါယောဓာတ်ကလေးပေါ်ပြန်တော့လဲဝါယောဓာတ်တမျိုးနဲ့ပေါ်တာလားကျန်တဲ့ရုပ်တွေနဲ့တွဲပေါ်တာလားဩကျန်တဲ့ရုပ်တွေကပထဝီဓာတ်တို့တေဇောဓာတ်တို့အာဘောဓာတ်တို့ဟုတ်ရဲ့လားအဲ့ဒီဓာတ်သဘောတရားလေးတွေအာလုံးစုဝေးပြီးတော့ပေါင်းစပ်ပြီးတော့ဖြစ်ပေါ်လာတဲ့အခါကျတော့ခြားထားတဲ့လက်ကလေးအပေါ်မြောက်လာတာပေါ့အဲ့ဒီတော့မြောက်လာတော့ဘုန်းကြီးတို့ပရိသတ်တွေကလက်ကိုမကြည့်ပါနဲ့ဘာကိုကြည့်ရမှာလဲပထဝီအာဘောတေဇောဝါယောအဋ္ဌိတသဘောကိုမြင်အောင်ကြည့်ဟောရသည်လည်းမဟုတ်ပါဘူးပထဝီဓာတ်ကလေးပါအာဘောဓာတ်ကလေးပါတေဇောဓာတ်ကလေးပါဝါယောဓာတ်ကလေးပါလို့အဲ့ဒီလိုမြင်လိုက်တဲ့အမြင်တွေမှန်မြင်လားမှန်မြင်လားအမှန်မြင်လက်ဆိုတဲ့ပုံမှန်တရားကြီးကိုမြင်ရင်ဘာမြင်တော့လက်ဆိုတဲ့ပုံမှန်တရားကြီးမြောက်လာတာပါဟေ့ဆိုရင်ဘာတွေတည်တော့လက်ဆိုတဲ့ပုံမှန်တရားကြီးမြောက်လာတာမဟုတ်ဘူးဟောရတဲ့ကဝါယောဓာတ်ဥဆောင်တဲ့ဓာတ်တဘာဝတရားကလေးတွေဖြစ်ပေါ်လာတာပါပဲလို့သဘောပေါက်တော့ဗာဒိတိစင်သွားတော့ အရိဝါယောဒတိတခြားအရိဝါယောဒဥဆောင်တဲ့ယုတ်တွေတခြားကြောင့်ဖြစ်တာလားစိတ်ကြောင့်ဖြစ်တာလားလက်ကလေးမြောက်ခြင်းနဲ့စိတ်ကြောင့်ဖြစ်တာဟုတ်ရဲ့လားဩပေါ်ခြင်းလုံးပေါ်တာမဟုတ်ဘူးဟောဒီစိတ်ကြောင့်ပေါ်တာစိတ်ဒီအကြောင်းယုတ်ဒီအကျိုးဘာလဲလဲစိတ်ဒီအကြောင်းယုတ်ဒီအကျိုးအကြောင်းကြောင့်ဖြစ်တဲ့ကြောတရားပါပဲဆိုတော့ဟောဒီမြောက်လာတဲ့သဘောတရားပေါ်မှာဘာကြောင့်ဖြစ်တာပါလိမ့်မလဲဆိုတဲ့တန်တရားဝိသကိစ္စလေးတွေမသေးဘူးလားသိတခြားနားလည်သွားလို့လားအကြောင်းတရားနားလည်သွားလို့အကြောင်းတရားနားလည်သွားလို့ဒီလိုမဟုတ်လားအဲ့ဒါကြောင့်မို့လို့မိမိတို့ရဲ့တဏ္ဍာမရှိတဲ့ပရိစ္ဆသမုပ္ပါဒ်နေရာကြောင်းကျိုးဆက်သက်မှုလေးတွေသဘောပေါက်ရင်အကြောင်းတရားပေါ်မှာညာရှိရင်ဘာကိလေသာသိမယ်အကျိုးတရားပေါ်မှာညာရှိရင်ဘာကိလေသာသိမယ်တက္ကရာဒိဋ္ဌိကိလေသာမသိဘူးလားသိကဲနောက်တစ်ခါမြတ်စွာဘုရားပြောတဲ့ပရိစ္ဆသမုပ္ပါဒ်နေရာတစ်မျိုးစဉ်းစားကြည့်ကြရအောင်ဟုတ်ရဲ့လားအတိတ်တော့ကဝိဇ္ဇသင်္ခါရဆိုတဲ့အကြောင်းတရားကြောင့်ပစ္စုပ္ပန်မှာခန္ဓာငါးပါးလာပြီးတော့မရဘူးလားရခန္ဓာဘယ်နှပါးလဲဘယ်သူတွေပါလဲဝိညာဉ်နာယုတ်သလာယရဏဖတ်တာဝိရဏမြတ်စွာဘုရားဟောတာတဲ့ထဲမှာအတိတ်ကာလတုန်းကပုဂ္ဂိုလ်သတ္တဝါပါရဲ့လားပါတယ်ဟောတာလဲအဝိဇ္ဇနဲ့သင်္ခါရအဝိဇ္ဇကတခြားသဘောလားမသိတဲ့သဘောလားသင်္ခါရကဘာသဘောရှိမသိတဲ့သဘောတွေဥဆောင်နေတဲ့ပြုလို့အားထုတ်မှုသဘောတွေအတိတ်ကာလတုန်းကပေါ်ခဲ့ဘူးတဲ့ဟေးတဲ့ခင်ဗျာမဟုတ်ဘူးလားဟုတ်လားဘာသဘောတွေပေါ်ခဲ့ဘူးလဲမသိမှုအဝိဇ္ဇာတရားတွေဥဆောင်ပြီးတော့ပြုလို့အားထုတ်မှုသင်္ခါရတရားတွေပေါ်ခဲ့ဘူးတဲ့ဟုတ်ရဲ့လားသင်္ခါရတရားဆိုတာဟာလည်းပဲတရားတရားလားကံတရားပဲလားအကုသိုလ်ကံတွေလည်းသင်္ခါရပဲကုသိုလ်ကံတွေလည်းသင်္ခါရပဲကာယကံဆိုတာလဲသင်္ခါရပဲဝစီကံဆိုတာလဲသင်္ခါရပဲမနောကံဆိုတာလဲအဲ့ဒီကံတွေမျိုးမျိုးတိတ်ကာလတော့ကမလောက်ခဲ့ဘူးလားလောက်ခဲ့လားကုသိုလ်ကံတွေဖြစ်တယ်အကုသိုလ်ကံတွေဖြစ်တယ်ကာယကံတွေဖြစ်တယ်ဝစီကံတွေဖြစ်တယ်မနောကံတွေဖြစ်တယ်အဲ့ဒီကံတွေအားလုံးကိုခြုံငုံပြီးတော့ဒီနေရာမှာပရိစ္ဆေသမုပ္ပါဒ်နည်းနဲ့တခြားခေါ်တာလားသင်္ခါရလို့ခေါ်တာလားအဲ့ဒီသင်္ခါရသရကံလို့တွေလုံးခဲ့တာတခြားကြောင့်လုံးတာလားမသိလို့လုံးတာလားမသိတာကဘာတော့ပြေလို့တာကပုဂ္ဂိုလ်တ attva ပါရလားမပါဘူးနော်အတိတ်တုန်းကပုဂ္ဂိုလ်တ attva ပါရလားမပါဘူးဒါပြင်ပစ္စုပ္ပန်ဘဝကြည့်လိုက်ပြန်တော့လည်းပဲသင်္ခါရပစ္စယခန္ဓာဘယ်နှပါလဲဘယ်သူတွေတော့အဘိဓမ္မာနည်းနဲ့ပြောကြည့်လိုက်ရင်ရူပခန္ဓာ၊ဝိရဏခန္ဓာ၊ပညာခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာဒီခန္ဓာ၅ပါးဖြစ်တာဟုတ်ရဲ့လားဟာရှင်ဘုရားပြောတော့ဒီခန္ဓာ၅ပါးပြောတယ်ဒီပြီးတော့တွေးလိုက်တာတော့လူကောင်၊နတ်ကောင်၊ယောက်ျားမိန်းမအကောင်ကြီးတွေးနေရပါလားဟုတ်တယ်မဟုတ်လားအဲ့ဒါကဥဒုဇယုတ်ကြီးဘာယုတ်ကြီးတော့ဥဒုဇယုတ်ကြီးနော်မိခင်ဖခင်တို့ရဲ့တုံသွေးကြောင့်ဖြစ်ပေါ်လာတဲ့ဥဒုဇယုတ်ကြီးမိခင်ဝန်ကမွေးလာတဲ့အခါကျတော့လေအဟာရကဆက်ပြီးတော့စောင့်ရှောက်ထားလို့အဟာရကြောင့်ကြီးထွားနေတဲ့ယုတ်ကြီးပညာယုတ်ကြီးဒီလိုမလားဥဒုဇယုတ်ကြီးအဟာရဇယုတ်ကြီးပညာယုတ်ကြီးဒီလိုမလားတကယ်တော့အဆင့်မှယုတ်သည်အဝိဇ္ဇသင်္ခါရကြောင့်ဖြစ်ပေါ်လာပါတယ်ဆိုတဲ့တကယ်အဆင့်မှယုတ်သည်လူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးဘာတွေတော့ဝိညာဉ်နာယုတ်သလာယရဏသတ္တဝေဒနာဒီလိုဖွဲ့မှန်တော့ဟာတဲ့ဝိဇ္ဇာသင်္ခါရကြောင့်လူလာဖြစ်တာပါလို့ဆိုရင်ခွေးဖြစ်တာကြတော့လေအဝိဇ္ဇာသင်္ခါရကြောင့်ဖြစ်တယ်လို့ပဲပြောရမှာပဲဒီလိုမဟုတ်လားအဲဒီလိုဆိုအတဲ့ဝိဇ္ဇာသင်္ခါရကအမျိုးမျိုးသူဖန်ဆင်းပေးနေတဲ့ဖန်ဆင်းရှင်ကြီးမဖြစ်ဘူးလားဖြစ်တယ်။အာသူ့ကြတော့လူပုံမှန်ဖန်ဆင်းပေးလာသူ့ကြတော့နတ်ပုံမှန်သူ့ကြတော့ခွေးချင်းကတိရိစ္ဆာန်ပုံမှန်ပုံမှန်သလားမျိုးမျိုးဖန်ဆင်းပေးတဲ့ဖန်ဆင်းရှင်ဟုတ်ရဲ့လားမဟုတ်ဘူးသင်္ခါရကဖန်ဆင်းခြင်းမဟုတ်ဘူးလူမိခင်ဝန်ကမွေးလာရင်လူပုံပန်းတရာပေါ်လာမယ်ဟုတ်ရဲ့လားခွေးချင်းကတိရိစ္ဆာန်မိခင်ဝန်ကမွေးလာရင်ခွေးချင်းကတိရိစ္ဆာန်ပုံပန်းတရာမပေါ်ဘူးလားပေါ်လားပုံပန်းတရံသည်သင်္ခါရနဲ့မဆိုင်ဘူးတတိယဉာဏ်မှတ်နော်ပုံပန်းတရံသည်သင်္ခါရနဲ့ဆိုင်ရလားလူမိခင်ဝန်ကမွေးလာရင်ဘယ်ပုံပန်းတရာဖြစ်လာမလဲခွေးမိခင်ဝန်ကမွေးလာရင်ဘယ်ပုံပန်းတရာဖြစ်လာမလဲနွားမိခင်ဝန်ကမွေးလာရင်ဘယ်ပုံမှန်တရာဖြစ်မလဲဒီလိုဆိုဟောဒီပုံမှန်တရာမျိုးမျိုးဖြစ်နေတာဒီသင်္ခါရနဲ့ဆိုင်ရလားခွေးချင်းကတိရိစ္ဆာန်လူနဲ့ပြမနဲ့ပဲဆိုင်တယ်ဟောရလားသင်္ခါရနဲ့ဆိုင်လား မဆိုင်ဘူးသင်္ခါရကဖြစ်စေလိုက်တာကသင်္ခါရကပေါ်ပေးလိုက်တာကလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးခွေးချင်းကတိရစ္ဆာန်လည်းမဟုတ်ဘူးခန္ဓာ၅ပါးဘယ်လိုပါလဲဒီပုံစံနဲ့သူမွေးဖွားပေးလိုက်တာဟုတ်လားအတေဝိဇ္ဇာသင်္ခါရကြောင့်ပစ္စုပန်ဘဝမှာဝိညာဉ်ဖြစ်မယ်နတ်ရောဖြစ်မယ်သလာရဏဖြစ်မယ်ထသဖြစ်မယ်ဝိရဏဖြစ်မယ်သင်္ခါရရဲ့စွန့်နိုင်တဲ့တတ္တိတိအဲ့ဒီလောက်ပဲရှိတယ်ဟုတ်ရဲ့လားသင်္ခါရပြုလုပ်ပေးလိုက်တဲ့အကျိုးတရားသည်ဟောဒီခန္ဓာ၅ပါးပဲရှိတယ်နော်ဘယ်သူတွေတော့ဝိညာဉ်နတ်ရောသလာရဏထသဝိရဏလူပုံမှန်တရားနဲ့ဆိုင်ရလားခွေးချင်းရဲ့ပုံမှန်တရားနဲ့ဆိုင်ရလားမဆိုင်ဘူးနော်ဒါကြောင့်လူဖြစ်လာတာသင်္ခါရကြောင့်ဖြစ်တယ်ဆိုတာကစကားချင်းပြောတာဟုတ်ရဲ့လားအာနတ်ဖြစ်တာသင်္ခါရကြောင့်ဖြစ်တယ်ဆိုတာလေပြဉ္ညာအနေနဲ့စကားချင်းပြောတာနော်ခွေးချင်းရဲ့တိရစ္ဆာန်ဖြစ်တယ်ဆိုတာလေသင်္ခါရကြောင့်ဖြစ်တယ်ဆိုတာလေဘယ်လိုပြောတော့စကားချင်းနဲ့ပြောတာတကယ်သဘာဝအစိမ့်မှန်သည်သင်္ခါရကြောင့်ဘာဖြစ်တော့ပရိစ္ဆသမုပ္ပါဒ်ဆောင်းနံပါတ်2အကွက်မှာသင်္နေရှားရှားပြထားတာပဲဘယ်လိုတွေဖြစ်တော့ဝိညာဉ်နာယောသလာယရဏဖတ်တာဝိရဏဒါမြတ်စွာဘုရားဟောခဲ့တဲ့ပရိစ္ဆသမုပ္ပါဒ်ဤဒီလိုမလားဒီတော့မြတ်စွာဘုရားကအတိဝိဇ္ဇာသင်္ခါရကြောင့်လူဖြစ်တယ်လို့ဟောခဲ့လားနတ်ဖြစ်တယ်လို့ဟောခဲ့လားခွေးချင်းကတိရစ္ဆာန်ဖြစ်တယ်လို့ဟောခဲ့လားမဟောခဲ့ဘူးဘယ်လိုဟောခဲ့တော့ဝိညာဉ်နာယောသလာယရဏဖတ်တာဝိရဏအဲ့ဒီငါးမျိုးဖြစ်တယ်လို့မဟုတ်ခဲ့ဘူးလားဟုတ်ကဲ့ဟောဒီပရိသတ်သမုပ္ပါဒ်တရားသာနားလည်ထားမယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေအမြင်ထဲမှာဉာဏ်အမြင်ထဲမှာလူလည်းမပါဘူးပါရလားနတ်ကောပါရလားခွေးကျင်းကတိရိစ္ဆာန်ကောပါရလားတခြားလားခန္ဓာ၅ပါးလားအတေဝိဇ္ဇာသင်္ခါရသည်တခြားလားအကြောင်းလားခန္ဓာ၅ပါးသည်တခြားလားအကျိုးလားအကြောင်းကြောင့်ဘာဖြစ်တော့အကြောင်းတရားကပရိသတ်အကျိုးတရားကသမုပ္ပါဒ်ပရိစ္ဆာနဲ့သမုံပန်းနဲ့ပေါင်းဒီတော့ပရိစ္ဆာသမုံပန်းဖွင့်ထဲမှာလူလည်းမပါဘူးနတ်လည်းမပါဘူးခွေးချင်းကတိရစ္ဆာန်လည်းမပါဘူးဘာပဲပါလဲအတိတ်တုန်းကဘယ်လိုရှိတော့အဝိဇ္ဇာနဲ့သင်္ခါရအတိတ်တုန်းကလည်းပုဂ္ဂိုလ်တ attva ပါရလားမပါဘူးခွေးချင်းကတိရစ္ဆာန်ပါရလားဩပြိဿုံမဘွားရောက်လာတော့လည်းပုဂ္ဂိုလ်တ attva ပါရလားခွေးချင်းကတိရစ္ဆာန်ပါရလားဘာ၄ဖြစ်တော့ခန္ဓာ၅ပါးဖြစ်တယ်။ဘာတွေဖြစ်တော့ဩခန္ဓာ၅ပါးဖြစ်တာပါပဲလို့အကျိုးတရားပေါ်မှာဉာဏ်ရှင်တော့ဗာကိလေသာစင်တက္ကရာဒိဋ္ဌိကိလေသာမစင်မလားစင်အဲ့ဒီခန္ဓာ၅ပါးဒီတခြားကြောင့်ဖြစ်တာလားအတေဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာလားအတေဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာပါပဲလို့အကျောင်းတရားပေါ်မှာဉာဏ်ရှင်သွားတော့ဗာကိလေသာသေးတော့ဝိသကိစ္စကိလေသာသေးတယ်တခြားကြောင့်ဒိဋ္ဌိဝိသကိစ္စသေးတာလားပရိစ္ဆသမုပ္ပါနားလည်လို့လားကျန်တော့တစ်မျိုးပြောမယ်နော်ဩပြိဿဗံဘာရောက်တဲ့အခါကျတော့အတေဝိဇ္ဇာသင်္ခါရကတိုက်ရမပတ်သက်တော့ဘူးပေါ့အခုနပြောခဲ့တဲ့အတိုင်းပဲအာယုံဓာရတိုက်လို့ခန္ဓာ၅ပါးအသိအသိမပေါ်ဘူးလားပေါ့လားမျက်စိနဲ့ဆင်းနဲ့တိုက်တော့မျက်စိခန္ဓာဘယ်နှပါနားနဲ့သံနဲ့တိုက်တော့ကြားစိတ်ခန္ဓာ၅ပါးနှာခေါင်းနဲ့နားနဲ့တိုက်ရင်သတိခန္ဓာ၅ပါးဒီလိုမလားနောက်ဆုံးမနှောနဲ့တွေးတော်စရာအာယုံနဲ့တိုက်ရင်တွေးတော်စိတ်ခန္ဓာဘယ်နှပါးပေါ်မလဲ၅ပါးပေါ်မယ်ဒါပရိစ္ဆသမုပ္ပါဒ်ကပြောတဲ့ကြောင်းကျိုးဆက်သွယ်မှုဒီလိုမလားအဲ့တော့ဘုန်းကြီးတို့ပရိသတ်တွေကနေထိုင်ပြီးတော့တွေးနေတယ်နော်မိမိအိမ်မှာတခါတည်းကလက်ထိုင်လေးကိုမှီးပြီးတော့နော်ဆက်လက်ကလေးလက်ကြားညှပ်ပြီးတော့မတွေးဘူးလားတွေးနေငါတွေးနေတယ်လို့ပြောချင်းပြောမယ်ဟုတ်တယ်မလားတကယ်တမ်းကျတော့ငါတွေးနေတာလားတွေးစိတ်ကလေးတွေဖြစ်နေတာလားဘာတွေဖြစ်နေတော့အဲ့ဒီတွေးစိတ်ကလေးတွေဒီတခြားကြောင့်ဖြစ်တာလားအကြောင်းတိုက်လို့ဖြစ်တာလားအကြောင်းကဘာနဲ့ပါမနှောနဲ့တွေးတော်စရာအာယုံသည့်အကြောင်းဒီလိုမလားမနှောစရာဗမာရှိဟာရိယဝတ္ထုမှာမှီပြီးတော့ဖြစ်နေတာနော်ဟာရိယဝတ္ထုမှာမှီပြီးတော့ဖြစ်နေတဲ့ဘဝင်စိတ်ကိုဒီနေရာမှာမနှောလို့ခေါ်တယ်။အဲဒီမနှောစရာကြည်တာကလေးမှာအပြင်ဘက်ကနေပြီးတော့တွေးတော်စရာအာယုံကလေးတွေနဲ့မတိုက်ဘူးလားတိုက်လား။မနှောနဲ့တွေးတော်စရာအာယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်။တွေးတော်စိတ်ကလေးတွေပေါ်မယ်။တဘာတဲ့ပေါ်မှာလား။ခန္ဓာဘယ်နှပါးလဲ။တွေးတော်စိတ်သည်ဝိညာဉ်။သူနဲ့တွဲပြီးတော့ဖြစ်တဲ့စိတ်သိမ့်တွေကနာ တော့တို့ပြီးတဲ့တရားဟာရယာတို့ကယုတ်ဒီလိုမလားအဲ့ဒီယုတ်ထဲကနေပြီးတော့မျက်စိနာနေကောင်လျှာကိုမပေါ်ဘူးလားပေါ်မလားပေါ်မယ်နော်ဟောမနှောဆိုတဲ့သဘောတရားလေးမပေါ်ဘူးလားပေါ်လားပေါ်မယ်အာလုံးပေါ်လာတော့တခြားလားသလားယရဏလားမနှောရဲ့တွေးတော်စရာရဲ့တွေးတော်စေရဲ့ပေါင်းနာသည်တခြားလားဖတ်တာလားဖတ်တာကြောင့်ဘယ်လိုဖြစ်မလဲဟောခန္ဓာဖြစ်စဉ်လေးတွေဒီတိုင်းသွားနေတာပရိစ္ဆေသမုပ္ပါဒ်နည်းနဲ့လေအဲ့ဒီခန္ဓာဖြစ်စဉ်လေးတွေသဘောပေါက်လိုက်တဲ့အခါကျတော့မနှောရှိတယ်တွေးတောစရာတွေရှိနေတယ်သူတို့ကခုတိုင်းတော့တွေးတောစိတ်ကလေးတွေပေါ်နေတာငါတွေးတယ်ဆိုတာတကယ်မဟုတ်ဘူးတွေးတောစိတ်ကလေးတွေဖြစ်နေတာအဲ့ဒီတွေးတောစိတ်ကလေးတွေဖြစ်နေတဲ့အခါကျတော့ဖတ်တာလေးတွေဖြစ်နေတယ်ဝေဒနာလေးတွေဖြစ်နေတယ်ဟောဝေဒနာရဲ့နောက်ကနေပြီးတော့သဘောကြရင်တဏှာဖြစ်မယ်သဘောမကြရင်ဒေါသဖြစ်မယ်အမှုမဲ့မှတ်မဲ့နေရင်မောဟဖြစ်မယ်တခြားတရားတွေဖြစ်နေတာလားပရမတ္ထသဘောတရားတွေဖြစ်နေတာလားဘယ်မှလဲပုဂ္ဂိုလ်သားတွေပါရလားငါကောပါရလားယောက်ျားမိန်းမကောပါရလားတခြားဖြစ်နေတာလားယောက်ျားနေဖြစ်နေတာလားယောက်ျားနေကလည်းတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအကြောင်းကပဋိစ္စာအကျိုးကပဋိစ္စာနဲ့သမောပန်နဲ့ပေါင်းဒီတော့လူတယောက်ထိုင်တွင်းနေတာလေဘာတွေဖြစ်နေသလဲမေးရင်ပဋိစ္စသမောပန်တရားတွေဖြစ်နေတာဘာတွေဖြစ်နေတော့ဒီကမျက်စိနဲ့ကြည့်လိုက်တာလဲဘာတွေဖြစ်နေတော့ပရိစ္ဆေသမုပ္ပါဒ်ဒီပဲနားနဲ့နားထောင်နေလိုက်တာလဲနှာခေါင်းနဲ့နားနေဆိုတာလဲတရားနဲ့စားတယ်ဆိုတာလဲကိုယ်ကာယနဲ့တွေးကြည့်တယ်ဆိုတာလဲပရိစ္ဆေသမုပ္ပါဒ်ပဲမနှောနဲ့တွေးနေတယ်ဆိုတာလဲအဲ့ဒီပရိစ္ဆေသမုပ္ပါဒ်တွေကိုနားနဲ့သွားတဲ့အခါကျတော့ဘယ်မလဲပုဂ္ဂိုလ်တ attva ပါရဲ့လားဘာတွေဖြစ်နေတော့ပရိစ္ဆေသမုပ္ပါဒ်ဖြစ်နေတဲ့ဆိုတာအကြောင်းတရားနဲ့အကြောင်းတရားကလည်းတခြားလားခန္ဓာ၅ပါးလားအကျိုးတရားကလည်းတခြားလားခန္ဓာ၅ပါးလားအကျိုးတရားပေါ်မှာခန္ဓာ၅ပါးပါပဲလို့သဘောပေါက်တော့ဗာကိလေသာသိသက္ကာယဒိဋ္ဌိကိလေသာမသိဘူးလားသိအကြောင်းတရားကလည်းပုဂ္ဂိုလ်တ attva မဟုတ်ပါဘူးသဘောတရားလေးတွေပါပဲပရမတ္ထတရားလေးတွေပါပဲလို့ဉာဏ်မြင်ရှင်းသွားတော့ဝိသေကတာကိလေသာမသိဘူးလားသိသွားလားပဋိစ္စသမုပ္ပါဒ်နားလည်ရင်ဒိဋ္ဌိကိလေသာလည်းသိမယ်ဝိသေကစာကလေးဒါလဲသိမယ်ဒီလိုမလားအခုလိုတရားနာတော့မှသိသွားတာဒီသိသွားတာဒီတခြားနဲ့သိတာလားညာတပညာနဲ့သိတာလားညာတပညာနဲ့ဒိဋ္ဌိကလေးဒါသိသွားတာနော်သို့တော့ဉာဏ်မြင်နေမှာတော့မရှင်းဘူးလားရှင်းသွားပြီလားလက်ကလေးလှမ်းလိုက်တယ်လှမ်းလိုက်တယ်ဒါသည်ယုတ်တရားနဲ့နတ်တရားဖြစ်နေတာပဲဟုတ်တယ်မလားခြေတော်ကလေးလှမ်းလိုက်တယ်လှမ်းလိုက်တယ်ဒါသည်ယုတ်တရားနဲ့နတ်တရားဖြစ်နေတာပဲအမြင်လေးတွေရှင်းသွားပြီနော်ဟောဒုမောင်ကခြေလက်ကနားတိုင်းနားတိုင်းဒါယုတ်တရားတွေနန္တရားတွေဖြစ်နေတာပဲငါပါရဲ့လားပုဂ္ဂိုလ်တ attva ပါရဲ့လားမပါဘူးအတက်ကလေးတွေရှူသွင်းရှူထုတ်လောတိုင်းလောတိုင်းဒါလည်းယုတ်နံတွေဖြစ်နေတာပဲဟောရဲ့လားအဲမိမိရဲ့တဏ္ဍာမှာခန္ဓာကိုယ်လေးတွေလှုပ်တယ်ရွာတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ပူတယ်အေးတယ်ဘယ်လိုသဘောတရားလေးပဲပေါ်ပေါ်ဒါယုတ်တရားနန္တရားတွေဖြစ်နေတာပဲပဲမလဲပုဂ္ဂိုလ်တ attva ပါရလားအဲဒီတော့ပုဂ္ဂိုလ်တ attva အမြင်နဲ့ရှင်းပြီးတော့ပုဂ္ဂိုလ်တ attva အမြင်နဲ့လုံးဝမပါတော့ဘဲနဲ့ယုတ်တရားပဲနန္တရားပဲဆိုတဲ့အမြင်လေးတွေနဲ့စက္ကန်းသွားမှဝိပဿနာလမ်းကြောင်းပေါ်ရောက်မှာဟုတ်ရဲ့လားဒါကြောင့်မဲခင်လမ်းကြောင်းပေါ်ရောက်ချင်ပါတယ်ဆိုရင်ပုဂ္ဂိုလ်တ attva ဆိုတဲ့ပညာမြင်ကြီးဘာလို့ရမလဲဖြောက်ပါလားနော်ပုဂ္ဂိုလ်တ attva ငါးတရမယောက်ျားမိန်းမဆိုတဲ့အမြင်နဲ့သွားလို့ဝိပဿနာလမ်းကြောင်းပေါ်ရောက်ပါမလားမဲခင်လမ်းကြောင်းမှာရောက်ပါမလားမရောက်ဘူးပုဂ္ဂိုလ်တ attva ငါတရမယောက်ျားမိန်းမအမြင်နဲ့သွားနေခြင်းသည်ဒိဋ္ဌိနဲ့ဝိသိကိစ္စဘာတယ်လဲတက္ကရာဒိဋ္ဌိနဲ့ဝိသိကိစ္စဒီအမြင်နဲ့သွားနေတာမလားအရင်အမြင်နဲ့သွားနေရင်ဝိပဿနာလမ်းကြောင်းမှာရောက်ပါမလားမဲခင်လမ်းကြောင်းမှာရောက်ပါမလားပညာဆိုတဲ့တောင်းခဲကြီးခံနေတယ်ဟောရလားဘယ်တော့မှမဲခင်လမ်းကြောင်းမှာမရောက်ဘူးဒီတော့မဂ်ကိလမ်းကြောင်းမှာရောက်ချင်ပါတယ်ဆိုရင်ပညာကိုခွာပြီးတော့ဘာမြောင်ကြည့်ရမှာလဲပရမတ်မြောင်ကြည့်လိုက်တော့ဒါရုပ်ပဲနာမ်ပဲလို့သဘောပေါက်လိုက်တော့ဒိဋ္ဌိကိလေသာကောအခိုက်တန်းဖြင့်မစင်ဘူးလားဝိသေကိစ္စကိလေသာလည်းအခိုက်တန်းဖြင့်မစင်ဘူးလားဒိဋ္ဌိအမြင်ဝိသေကိစ္စအမြင်လေးတွေဆင်သွားပြီဆိုတော့အမြင်မှန်လေးတွေရသွားပြီဟောရလားသောတော့ကပုဂ္ဂိုလ်တ attva တဲ့အမြင်ဒီဘာမြင်လုံးနဲ့ကြည့်တဲ့အမြင်တော့ကံမြင်လုံးနဲ့ကြည့်တဲ့အမြင်အခုဘုန်းကြီးတို့ပရိသတ်တွေကကံမျက်လုံးနဲ့ကြည့်နေတာလားဉာဏ်မျက်လုံးနဲ့ကြည့်ဉာဏ်မျက်လုံးနဲ့ကြည့်လိုက်တော့ပုဂ္ဂိုလ်တ attva အမြင်ရှိသေးရဲ့လားခန္ဓာ၅ပါးယုံနာနဲ့ပါးစရအမြင်ပဲရှိတော့တယ် အဲ့ဒီအမြင်လေးတွေရသွားပြီဆိုရင်ဟောဒီသီလပရပရမသဆိုတဲ့ဒိဋ္ဌိကိလေသာလေးလည်းပဲအလိုလျောက်မစင်မလားစင်လားအဲ့ဒီကိလေသာ၃မျိုးမိမိတို့ရဲ့တဏ္ဍမှာစင်းနေအောင်အရင်ဆုံးကြိုးစားလိုက်ပါဦးနဲ့ဟောရလားအဲ့ဒီကိလေသာ၃မျိုးစင်းအောင်အရင်ဆုံးကြိုးစားလိုက်တဲ့အခါကျတော့တဏ္မာဒိဋ္ဌိဆိုတဲ့အမြင်မှန်လေးတွေမရဘူးလားရလားယောနိသောမနတိကာရသလို့ခေါ်တဲ့အမှန်အကန့်နှလုံးသွင်းနိုင်တဲ့အချင်းရာလေးတွေမရှိဘူးလားရှိတယ်အဲ့လိုမှန်တဲ့နှလုံးသွင်းနိုင်ပြီဆိုတော့မှနော်အမှားမြင်လေးတွေပြပြတော့မှန်မြင်လေးတွေရောက်ပြီဆိုတော့မှမိမိခန္ဓာကိုဉာဏ်လေးနဲ့ရှုဟုတ်ရဲ့လားအဲ့လိုမှမောရင်ဒီသဘောတွေနားမလဲပဲနဲ့ဟောဒီကိလေသာတွေသိအောင်ရှင်းမထားပဲနဲ့ဒီတိုင်းကြီးရှုလိုက်ရင်နာတော့ငာနာလိုက်တာဒုက္ခနာတော့ဒုက္ခကနာလိုက်တာဟုတ်ရဲ့လားပေါင်ကားကြိုက်တော့လေပေါင်ကားကြိုက်လိုက်တာခြေတော်ကကျင်တော့လေခြေလုံးကကျင်လိုက်တာအိုက်ပြန်တော့လဲငါအိုက်လိုက်တာမခံနိုင်ဘူးဟုတ်ရဲ့လားအေးပြန်တော့လဲငါအေးလို့မခံနိုင်ဘူးအဲ့ဒီသဘောတွေနဲ့ကြီးနေမယ်ဆိုရင်ဘယ်တော့မှဝိပဿနာမဖြစ်ဘူးဖြစ်ပါမလားဘာဖြစ်လို့တော့ဟောဒီတရား၃မျိုးရှိနေတော့ဒါကြောင့်ဝိပဿနာလမ်းကြောင်းမှာရောက်ချင်ပါတယ်ဆိုဒီတရား၃မျိုးဘာလို့ရမှာလဲဖယ်ရှားပြရမယ်ပရမအောင်ဘာနဲ့ဖယ်ရှားမလဲညာတပြညာနဲ့ဖယ်ရှားဘာလဲတရားနာမှုအသေးသေးနဲ့ဖယ်ရှားလိုက်တော့ဟောတကယ်နာလာတဲ့အခါပုဂ္ဂိုလ်တ attva မှမဟုတ်ပဲပဲယောက်ျားမိန်းမမှမဟုတ်ပဲပဲဒုဗ္ဗံကရှင်လည်းမှမဟုတ်ပဲပဲဒါအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဒါယုတ်တရားနဲ့နာတရားငါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးအကြောင်းကြောင့်ဖြစ်တဲ့သဘာဝတွေဖြစ်နေတာပဲလို့အဲ့ဒီအမြင်မှန်လေးတွေနဲ့ကြည့်လိုက်တော့ယုတ်တရားကိုလည်းသိခွင့်မရဘူးလားရနာတရားကိုလည်းအမှန်တည်းသိခွင့်မရဘူးလားရမလားယုတ်တရားကိုသိလိုက်တော့ပရမယုတ်ကိုမြင်တဲ့ဖြစ်တာမြင်မယ်အဖြစ်တာမြင်ပြီးတဲ့နောက်တခြားမြင်မလားပြက်တာမြင်မလားဖြစ်ပြပါသေးသနာတရားလေးကြည့်တော့လေပရမဖြစ်တာမြင်မယ်အနောက်ပြက်တာမြင်မယ်ဖြစ်တာမြင်ပြက်တာမြင်နှစ်ခုလုံးလုံးနှစ်ခုလုံးကိုမြင်တဲ့အခါကျတော့ဖြစ်ပြပါသေးသတော့ဟောဒုက္ခသစ္စာလေးပဲဒုက္ခသစ္စာလေးပဲယုတ်တရားနာတရားခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရားအမြင်မှန်လေးတွေမရဘူးလားရအဲ့ဒီအမြင်မှန်လေးတွေရသွားပြီဆိုရင်မဂ်ကင်လမ်းကြောင်းပေါ်ရောက်သွားပါပြီဟောရလားဘာလို့ဘုပဲလို့လဲဆက်လျှောက်ဘုပဲလို့လဲနော်ဆက်လျှောက်ဘုကတော့ဘုန်းကြီးတို့ပရိသတ်တွေရဲ့တောင်းဝန်ပေါ့ဘုန်းကြီးတို့ကဝိပဿနာလမ်းကြောင်းပေါ်တင်ပေးဖို့တောင်းဝန်အခုဘုန်းကြီးတို့ပရိသတ်ကိုဘုန်းကြီးကဝိပဿနာလမ်းကြောင်းပေါ်မတင်ဘူးလားတင်ပေးထားလားဘုန်းကြီးတို့ပရိသတ်တွေကဘာလို့ရမလဲဆက်လျှောက်ရင်ရှောင်ရင်ရှောင်ရင်လည်းပဲရောက်မှာလဲအေးခရီးဆုံးပန်းတဲ့ဖြစ်တဲ့နိဗ္ဗာန်ဧကမုချရောက်ပါလိမ့်မယ်မလျှော်သောဇွဲလုံးလားနဲ့ဝိပဿနာလမ်းကြောင်းပေါ်ကနေပြီးတော့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားပြီးတော့ဆက်လက်ပြီးတော့ရှောင်လန်းကြပါလို့တိုက်တွန်းရင်းနဲ့ကဲနိုင်စီလို့တာရုခေါ်တော့ကြအောင်စို့အေးကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဘက်တင့်တဲ့အောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။